Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ2023ခုနှစ်ဇွန်လ2ရက်နေ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။အဇော်မိုးကြော်ပါခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါရုရှားတပ်တွေရဲ့ပစ်ခတ်မှုကြောင့်ယူကရိန်းမြို့တော် Kiev မှာတားမိ2ဦးအပါအဝင်လူ3ဦးသေဆုံးခဲ့ရပါတယ်ဆူဒန်မှာတော့အပြည့်အစားချုပ်ကိုချိုးဖောက်တဲ့ဗိုလ်ချုပ်ကြီး2ဦးကိုအမေရိကန်အစိုးရကနေပြီးတော့စီးပွားရေးတံခတ်မှုတွေချမှတ်လိုက်ပါပြီမုန်ကမုန်တိုင်းတံခတ်ရသူတွေအတွက်ကုလသမဂ္ဂကအရေးပေါ်အကူအညီဖြစ်တဲ့ဒေါ်လာ3သန်းချထားပေးပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာကိုဇော်မိုးကျော်ရေး
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပို့ချက်တွေကိုဥစွာတင်ပြပေးမှာဖြစ်ပါတယ
်ယုံကြည်မှုတည်ဆောက်ရေးကိစ္စဒီတို့ပြောတဲ့ဟာရှိတာပေါ့နော်ဒီဟာတွေနဲ့ပတ်သက်ရင်လည်းဒါအများကြီးခြေဆက်ပြီးတော့မှဆွေးနွေးရမယ့်အနေအထားတွေရှိပါတယ
်စစ်ကောင်စီနဲ့ငြိမ်းချမ်းရေးကိစ္စအတွေ့ယုံကြည်မှုတည်ဆောက်ဖို့ဆက်လက်ဆွေးနွေးဖို့လိုအောင်မယ်လို့ရခိုင်တပ်မတော် AA ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်မကြာမီပဲအပြည့်အစုံကိုတင်ဆက်ပေးပါမယ်ကမ်ဘလူးဘက်မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပြစ်လို့ထိခိုက်သေဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်။ရှမ်းပြည်တောင်ပိုင်းကစစ်ပီးဒုက္ခသည်တွေအစားအစာအခက်ခဲကြုံနေရပါတယ်။ထိုင်းနိုင်ငံမှာတော့မတော်တဆမှုကြောင့်ထိုင်းနိုင်ငံနဲ့ဟုတ်ဝင်ရောက်လာတဲ့မြန်မာတချို့သေဆုံးထိခိုက်ဒဏ်ရာရတာရရှိခဲ့ပါတယ်။ဒီလိုသတင်းပေးပို့ချက်တွေကိုအပတ်စဉ်ကဏ္ဍတွေမတိုင်မီမှာဥစွာတင်ပြပေးမှာပါ။အဲဒီနောက်တော့မြန်မာအရေးသုံးသပ်ချက်စာမားရေးအစီအစဉ်တိုင်းရင်သတင်းလောစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါ။အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ဦးစွာတင်ပြပေးပါမယ
်။ရုရှားတပ်တွေရဲ့ဂျက်တပရီနစ်မနဲ့အာယုံမတက်ခင်ယူကရိန်းမြို့တော် Kiev ကိုပြစ်မှတ်ထားပြီးတိုက်ခိုက်မှုကနေအသက်6နှစ်အရွယ်သမီးနဲ့မိခင်အပါအဝင်3ဦးကနေတေဆုံးပြီးတော့16ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။ရုရှားပြစ်ခတ်တဲ့တာတိုပြစ်ပက်ထင်းတပ်မစ္စိုင်းဒုံးကျည်10လုံးစလုံးကိုယူကရိန်းဘက်ကနေဂျာဖြက်ပစ်ခတ်နိုင်ခဲ့ပေမဲ့ဒုံးကျည်ကထွက်လာတဲ့အပိုင်းဆာတွေကအဆောက်အဦတွေခြေကန်းတစ်ခုနဲ့ရေပိုက်လမ်းတစ်ခုကိုပျက်စီးစေခဲ့တယ်လို့လည်းပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ကလေးငယ်တအူးကိုဆေးရုံတင်ခဲ့ရတယ်လို့ယူကရိန်းသမ္မတကတော်အိုလန်နာဇယ်လန်စကီကပြောကြားခဲ့ပါတယ်။ Kiev မှာနိုင်ငံတကာကလေးများနေပွဲချင်းပဖို့လုပ်နေခြင်းမှာအခုလိုတိုက်ခိုက်ကြခံရတာကြောင့်ချင်းပမဲ့အစီအစဉ်အလုံးကိုဖျက်သိမ်းပစ်ခဲ့ရတာပါ။2022 February ယူကရိန်းကိုရုရှားစတင်ကျူးကျော်ခဲ့ခြင်းကဆက်ပြီးတေဆွန်ရတဲ့ကလေးငယ်က900အဆိပ်ကျော်နေပါပြီ။ဒဏ်ရာသူက1000ကျော်ရှိတယ်လို့ကုလသမဂ္ဂရဲ့ယူကရိန်းလူခွင့်ရေးဆိုင်ရာစောင့်ကြည့်အဖွဲ့ကပြောပါတယ်။မော်စကိုမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ဦးစီးပြုလုပ်တဲ့နိုင်ငံတကာကလေးများနဲ့အထိမ်းအမှတ်မိသားစုနဲ့အွန်လိုင်းတွေ့ဆုံပွဲမှာကလေးငယ်တွေကိုကူညီပံ့ပိုးမယ်လို့သမ္မတပူတင်ကကတိပေးပါတယ်။တရှင်ထဲမှာပဲယူကရိန်းတွေလေကြောင်းကာကွယ်စနစ်တွေနဲ့လက်နက်ခင်းရည်အပါအဝင်အမေရိကန်ဆွေးအပ်ပေးတဲ့ဒေါ်လာတန်း300အကူအညီတွေကျေးဇူးတင်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောကြားခဲ့ပါတယ
်။အမေရိကန်အောက်လွှတ်တော်မှာအတည်ပြုလိုက်တဲ့အစိုးရအသုံးစရိတ်အတွက်ချင်းငွေပမာဏကန့်သတ်ချက်ကို2025ခုနှစ်အစောပိုင်းအထိဆိုင်းငံ့ထားရေးဥပဒေမူကြမ်းကိုအထက်လွှတ်တော်မှကြားတာပရင်းနဲ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။အစိုးရအသုံးစရိတ်တွေကိုတော့အစိုးရအသုံးစရိတ်တွေကုန်တော့ဖို့၄ရက်အလိုမှာအခုလိုရှောင်လဲဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဥပဒေမူကြမ်းကိုအောက်လွှတ်တော်မှာဗိုလ်ထူးနေကြက Republican နဲ့ Democrat Party နှစ်ဖက်စလုံးကအမတ်အများစုထောက်ခံမှုနဲ့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ထောက်ခံမဲ314မဲ၊ကန့်ကွက်မဲ118မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အမေရိကန်အတွက်တာဝန်တည်တည်နဲ့ဆောင်ရွက်ဖို့ကဒီဥပဒေမူကြမ်းကိုအတည်ပြုပေးဖို့ပါပဲလို့အထက်လွှတ်တော်ခေါင်းဆောင် Democratic Party အမတ် Dick Durbin ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ဒီဥပဒေမူကြမ်းကို American စံတော်ချိန်ဂျာတာပရင်းနေညဒါမှမဟုတ်တောက်ကြနေမနဲ့မှအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကိုလည်းသူကပြောဆိုခဲ့ပါတယ် Democrat Party အထက်လွှတ်တော်အများစုခေါင်းဆောင် Chuck Schumer နဲ့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell တို့နှစ်ဦးစလုံးကကြွေးမြေကန့်သတ်ချက်ကိုဆိုင်းငံ့ထားရေးထောက်ခံကြပြီးဥပဒေကိုအမြန်အတည်ပြုပေးဖို့တောင်းဆိုထားပါတယ်စင်းနေအထက်လွှတ်တော်မှာအတည်ပြုနိုင်ခဲ့ရင်နောက်ဆုံးအနေနဲ့သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးရမှာဖြစ်ပါတယ်။တကယ်လို့ဒီဥပဒေမူကြမ်းသာလွှတ်တော်နေရာစလုံးမှာအတည်ပြုနိုင်ခဲ့ရင်အစိုးရဘဏ္ဍာရေးဆိုင်ရာလိုအပ်ချက်တွေပြည့်မြည်ဖို့အတွက်ဒေါ်လာ 31.4 ထရီလီယံကျွေးမြေထက်ကျော်လွန်ပြီးလာမယ့်တစ်နှစ်ခွဲအတွင်းမှာဆက်လက်ချေယူခွင့်ရမှာဖြစ်ပါတယ
်။ဆူဒန်နိုင်ငံမှာတော့ အာနာတိုင်းရမှာပါဝင်တဲ့ဆူဒန်စစ်တပ်နဲ့ RSF တပ်တွေကြားရထားတဲ့အပြစ်ခံရစရေးသဘောတူညီချက်ချိုးဖောက်သူတွေကိုအမေရိကန်အစိုးရကချက်တပ်ရင်းနဲ့မှစီးပွားရေးနဲ့ခီးသွွားကန့်တတ်မှုတွေကိုချမှတ်ရေးယူလိုက်ပါတယ်။အပြစ်ခံရစရေးအတွက်သဘောတူညီချက်ရထားတဲ့ဂျားကနေနိုင်ငံတလုံးအဓိပ္ပာယ်မဲ့အကြမ်းဖက်မှုတွေကြောင့်လူသားဆန္ဒမှုအကူအညီပေးရေးကိုအဟန့်တားဖြစ်စေပြီးတော့တကယ်လို့သူတွေစီအကူအညီတွေမရဘဲဖြစ်နေတယ်လို့အမေရိကန်အစိုးရအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ်။American and Saudi Arabia ရဲ့ဂျောင်းဝင်စစ်ဆင်မှုနဲ့မေလ20မှာအပြစ်ရသဘောတူညီချက်ရခဲ့တာဖြစ်ပြီးဒီသဘောတူညီချက်ကိုချိုးဖောက်မှုအတွက်နှစ်ဖက်အပြန်အလှန်ဖြစ်တင်နေကြတာပါလက်နက်ကိုင်နှစ်ဖွဲ့ကြားနိုင်ငံတကာ April 1ရက်ကစပြီးဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းလူပေါင်း850ကျော်တေဆုံးရသလိုထောင်နဲ့ချီတန်းရပါတယ်အပြစ်ရတက်တန်းကိုမေလ29မှာနောက်ထပ်5ရက်ထပ်ပြီးတိုးဖို့သဘောတူထားတာပါသဘောတူညီချက်ချိုးဖောက်မှုအတွက်နှစ်ဖက်အပြန်အလှန်ဖြစ်တင်နေတဲ့အတွက်ဆူဒန်စစ်တပ်ဗိုလ်ချုပ်ကြီး Abdel Fattah El-Burhan နဲ့RSF အကြီးအကဲဗိုလ်ချုပ်ကြီးမဟာမက်ဟမ်ဒန်ဒါဂလိုတို့နှစ်ဦးစလုံးကိုသူတို့နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေအတွက်ဒဏ်ခတ်အရေးယူတယ်လို့ကြေညာပြင်းနေမှာအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။သူတို့နှစ်ဦးစလုံးဟာအခုအသစ်ချမှတ်ဒဏ်ခတ်အရေးယူလိုက်တဲ့စီးပွားရေးလုပ်ငန်း၄ခုတည်းကနှစ်ခုနဲ့အနီးကပ်ဆက်နွယ်မှုရှိနေတာလည်းဖြစ်ပါတယ်
။ကမ္ဘာမိုးလေဝသဌာနအဖွဲ့ WMO ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲအဖြစ်အာဂျင်တီးနားနိုင်ငံကမိုးလေဝသပညာရှင်ဒေါက်တာဆလက်ဆော်လိုကိုအဖွဲ့ရဲ့အတွင်းရေးမှူးချုပ်အဖြစ်ခန့်အပ်လိုက်ပါတယ်။ဂျနီဗာမှာကျင်းပတဲ့ကမ္ဘာမိုးလေဝသဆိုင်ရာညီလာခံမှာအဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံကဆော်လိုကိုရွေးချယ်တင်မြှောက်ခဲ့တာဖြစ်ကြောင်း WMO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူဟာလာမယ့်2024ခုနှစ်ဇန်နဝါရီလကစပြီးတော့ကုလသမဂ္ဂရဲ့မိုးလေဝသဌာနအကြီးအကဲဖြစ်တာဝန်ထမ်းဆောင်ရတော့မှာဖြစ်ပါတယ်။ပမကတူလည်းဖြစ်တဲ့ဆော်လိုဟာအာဂျင်တီးနားနိုင်ငံအမျိုးသားမိုးလေဝသဌာနရဲ့ညွှန်ကြားရေးမှူးအဖြစ်2014ခုနှစ်ကတည်းကတာဝန်ယူခဲ့ပြီးလက်ရှိ WMO ရဲ့ဒုတိယဥက္ကဋ္ဌတူလည်းဖြစ်ပါတယ်။အဖွဲ့ဝင်အားလုံးရဲ့အတန်ကိုညီတူညီမျှကြားနိုင်တဲ့အခြေအနေတစ်ခုစီကိုဦးတည်သွားမှာဖြစ်ပြီးအခုညီလိုအပ်နေတဲ့အထူးကဲ့အလွယ်ဆုံးလူအုပ်စုတွေကိုဦးစားပေးလှုပ်ဆောင်သွားမယ်လို့သူရဲ့ဦးဆောင်မှုနဲ့ပတ်သက်တဲ့ရည်မှန်းချက်ကိုပေါမကဆော်လိုကထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်။မညီမျှမှုနဲ့ရာသီဥတုပြောင်းလဲလာမှုတွေဟာလက်ရှိကမ္ဘာကြီးရင်ဆိုင်နေရတဲ့အကြီးမားဆုံးချင်းချောက်မှုတွေထဲမှာပါဝင်တဲ့အကြောင်းသူကထောက်ပြပြောဆိုပါတယ်။လူသားတွေနဲ့သူတို့ရဲ့လူမှုစီးပွားဘဝတွေကိုကာကွယ်နိုင်ဖို့အတွက်မိုးလေဝသနဲ့ဇလဗေဒဆိုင်ရာဝန်ဆောင်မှုတွေအားကောင်းစေရေး WMO အနေနဲ့အချိန်နဲ့တပြေးညီထိရောက်တဲ့ဝန်ဆောင်မှုတွေကိုတိုးတင်သတိပေးစနစ်တွေအပါအဝင်ပုံမလှုပ်ဆောင်ရမယ်လို့လည်းပြောဆိုခဲ့ပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ရှင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မီလာလည်းကချက်ရောက်ခဲ့တဲ့မူခါမုံတိုင်းတံခံရတဲ့ဒုက္ခသည်တွေတဲကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိတဲ့ရွန်ဂျာဒုက္ခသည်တွေအတွက်အရေးပေါ်ကင်းရဲကယ်ဆယ်ကူညီရန်ပုံငွေဒေါ်လာ3သန်းချထားပေးလိုက်တယ်လို့ကုလသမဂ္ဂတွင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျာရစ်ကတက်ဒဗရီနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
Martin Griffiths, the emergency relief coordinator, has allocated $3 million from the central emergency
အရေးပေါ်ကယ်ဆယ်ရေးအဖွဲ့တာဝန်ခံ Martin Griffiths ကအပူပိုင်းမုံတိုင်းမုခါတန်တဲ့လူတွေကိုအကူအညီပေးဖို့အတွက်ဘိုးအရေးပေါ်တုံ့ပြန်ရင်ရန်ပုံငွေတွေကဒေါ်လာ3သန်းချထားပေးလိုက်ပါတယ်။ဒီမုံတိုင်းဟာဘင်္ဂလားဒေ့ရှ်ကရွန်ဂျာဒုက္ခသည်4သန်းကျော်မှီခိုးနေတဲ့စခန်းတွေကိုရောဒေသခံတွေရဲ့အဆောက်အဦတွေကိုပါထိခိုက်ပျက်စီးစေတာကြောင့်ဒါတွေကိုရှင်းလင်းပြင်ဆင်ဖို့ရန်ပုံငွေချထားပေးတာလို့ပြောပါတယ်။ဒါအပြင်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေအနေနဲ့ရန်ပုံငွေမလောက်ကဖြစ်နေတယ်လို့ပြောပါတယ်။WFP ကပဆန်းရရေးခအဖွဲ့မှာဆိုရန်ပုံငွေမလုံလောက်တဲ့အတွက်တလကိုဒုက္ခတဲ့တယောက်တည်း10ဒေါ်လာနှုန်းနဲ့စားတောက်စီထောက်ပံ့နေရကနေအခုဆို10ဒေါ်လာနှုန်းကိုရှော့ချခဲ့ရတာဖြစ်ပြီးဒါကတယောက်ကိုထမင်းတစ်နက်အတွက်6စင်တောင်မပြည့်တဲ့အနေအထားဖြစ်နေတယ်လို့လည်းပြောပါတယ်။ဒါဟာ March လတုန်းကတယောက်ကိုတလ12ဒေါ်လာနှုန်းကနေ3လအတွင်းမှာဒုတိယအချီရှော့ချတာလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရွန်ဂျာဒုက္ခတဲ့တသန်းလောက်တဲ့အစားအသောက်ပေါင်းအခြေခံလိုအပ်ချက်တွေအတွက်ဒေါ်လာငွေတန်50အရေးပေါ်ချထားပြဖို့လဲ WFP ကတောင်းခံထားပါတယ
်ထောင်ဒဏ်73နှစ်ချခံထားရတဲ့သတင်းတောက်မတ်မှုယန္တရာခံပုံမှုထွန်းကိုချွင်းချက်မရှိပြန်လှုပ်ပေးဖို့နဲ့သတင်းတောက်တွေကိုဖမ်းဆီးထောင်ချနေတာတွေကိုရပ်ဆိုင်းဖို့နိုင်ငံတကာသတင်းလွတ်လပ်ခွင့်လှုပ်ရှားသူတွေကမြန်မာစစ်ကောင်စီကိုတိုက်တွန်းလိုက်ပါတယ် အခုလိုကြီးလေးတဲ့ပြည်တံချမှတ်လိုက်တာဟာအင်မတန်ဒေါသဖြစ်စရာကောင်းပြီးသူ့ကိုဆွဲဆူထားတဲ့ဆွဲချက်တွေကိုချက်ချင်းရုပ်သိမ်းပေးဖို့လိုတယ်လို့အမေရိကန်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ရဲ့အရှိတောင်အရှာဆိုင်ရာအကြီးတန်းကိုယ်စားလှယ်ရှောင်းခရစ်ပင်းကပြောဆိုပါတယ်သတင်းလွတ်လပ်ခွင့်ကိုဖိနှိပ်ဖို့အတွက်အကြမ်းဖက်တိုက်ဖြတ်ရေးနဲ့နိုင်ငံတော်အကြီးညိုပြက်ပုံမှတွေကိုအသုံးပြုနေတာကိုလည်းရပ်ဆိုင်းဖို့အကျဉ်းကျနေတဲ့သတင်းတောက်တွေအားလုံးကိုလွှတ်ပေးဖို့ CPJ ကတောင်းဆိုထားပါတယ်။ကျင်းသစ်အခြေဆိုင်နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ကလည်းသတင်းတောက်မှမှုယတနာခံမှုမှုထုံးကိုအများဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။သူ့အပေါ်အကြမ်းဖက်နေနေပုံမှန်နဲ့ပြစ်ဒဏ်ချမှတ်တာတွေကိုစစ်ကောင်စီဟာသတင်းတောက်ကိုကြည့်ရင်စစ်ကောင်စီဟာသတင်းတောက်တွေအပေါ်ပိုင်းရဲရဲဆက်ဆက်ကွဲနှိပ်ကွပ်နေတယ်ဆိုတာကိုပြသလာတာဆိုတယ်လို့ပြသလိုက်တာလို့ဆိုပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews အနေနဲ့ဒီအမှုကိုလေးလာစုံစမ်းပြီးမြန်မာစစ်ကောင်းဆောင်နဲ့အပေါ်ပိတ်ဆို့အေးအေးယူမှုအသစ်တွေကိုထပ်မံလုပ်ဖို့ကိုလည်း RSF ကတိုက်တွန်းထားပါတယ်2021ခုနှစ်ကကားနဲ့တိုက်ခိုက်ရပြီးဖမ်းခံခဲ့ရတဲ့သတင်းတောက်မှမှုယတနာမို့မို့ထုံးကိုပုံမှန်55ကာဂျီပြီးခဲ့တဲ့ဒီဇင်ဘာလတုန်းက1003နဲ့ချခဲ့ပါတယ်အခုက90ညအကြမ်းဖက်ပုံမှန်နဲ့မေလ26ရက်နေ့မှာ1010နဲ့ထပ်မံချခဲ့တာဖြစ်ပါတယ်
ဂျပန်နိုင်ငံတိုကျိုကိုရောက်နေတဲ့အမေရိကန်ကာဝေးဝန်ကြီး Lloyd Austin ကအမေရိကန်အစိုးရဟာ Indo-Pacific ဒေသတွေမှာငြိမ်းချမ်းရေးရဖို့အတွက်လှုပ်ဆောင်မယ်လို့ချက်သပရိနေမှာထပ်လောင်းကြေညာပေးလိုက်ပါတယ်
။ North Korea is dangerous and destabilizing nuclear and missile.
မြောက်ကိုရီးယားဟာနိုင်ငံတကာဥပဒေကိုချိုးဖောက်ပြီးဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုပြတ်ပြောင်းအောင်အန္တရာယ်ကြီးတဲ့ nuclear နဲ့ missile ဒုံးကျည်ဆန့်တက်မှုတွေနဲ့ချိန်ချောက်နေပါတယ်။သူတို့ဆိုအာဂါတာရဲကိုလွှတ်တင်တယ်လို့ပြောတဲ့ဗိုလ်တပ်ကနေဆန့်တက်ပစ်လုံမှုအပါအဝင်မြောက်ကိုရီးယားရဲ့ဆက်လက်ရန်စမှုကိုရင်ဆိုင်နေရတဲ့ဂျပန်နဲ့တောင်ကိုရီးယားလိုအမေရိကန်ရဲ့မိတ်ဆွေတွေနဲ့အတူရပ်တည်နေတယ်လို့ပြောသွားတာပါ။အမေရိကန်ပြည်ထောင်စုအမိမြေလုံခြုံရေးအတွက်ရောမဟာမိတ်တွေအတွက်အကာအကွယ်ပေးရပါမှာလိုအပ်တာအလုံးကိုလှုပ်ဆောင်မယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားမှာဗုဒ္ဓဘူးနေကထောင်လိုင်းဂျိုတူတလုံးလွှတ်ဖို့ကြိုးပမ်းပေမဲ့မအောင်မြင်ခဲ့ပါဘူး။ဒါမဲ့ဒီလိုလွှတ်တင်မှုကအိန္ဒိယတောင်ကိုရီးယားနဲ့ဂျပန်နိုင်ငံအပြည်သူတွေကိုတောကရောက်စေပါတယ်။ဂျပန်ကာကွယ်ဝန်ကြီးယာစုကာဆာဟာမရကလည်းဂျပန်ဆိုအားဂျပန်တောင်ပိုင်းမှာရှိတဲ့ဝေးလံခေါင်ဖြားကျွန်းအတော်များများမှာမစ္စိုင်းတုံးကာဝဲစနစ်တွေကိုဆက်လက်တပ်ဆင်ထားမယ်လို့ပြောပါတယ
်။တရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့တက်ဆလာကုမ္ပဏီအမှုဆောင်အရာရှိချုပ်အီလွန်မတ်စ်ဟာကြာတာပတိနေ့မှာရှန်ဟိုင်းမြို့ကနေထွက်ခွာခဲ့ပြီးသူ့ရဲ့နှစ်ရက်ကြာခရီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်။ဒီခရီးစဉ်အတွင်းမှာအီလွန်မတ်စ်ဟာဒုတိယဝန်ကြီးချုပ်အပါအဝင်တရုတ်အစိုးရအကြီးတန်းအရာရှိတွေနဲ့တွေ့ဆုံခဲ့ပြီးလျှက်စစ်ကားထုတ်လုပ်ရေးအပါအဝင်ယင်းနီမျိုးနံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဗုဒ္ဓဦးနဲ့မှာတရုတ်ဒုတိယဝန်ကြီးချုပ်ဒင်းရှဲရှန်နဲ့တွေ့ဆုံခဲ့ကြောင်းနီဆာတူတူကရိုက်တာသတင်းဌာနကိုပြောပါတယ်။ဒင်းဟာတမရရှိချင်းပြင်ဦးဆောင်တဲ့ကွန်မြူနစ်ပါတီနိုင်ငံရေးဦးဆောင်အဖွဲ့ပေါ်လစ်ဘျူရိုအမြဲတမ်းကော်မတီမှစတ်ထမမြောက်အစင်းမြင့်ခေါင်းဆောင်တူဖြစ်ပါတယ်။အီလွန်မတ်စ်ဟာအခုခင်းစဉ်စတင်နေခဲ့တဲ့အင်္ဂါနေ့တုန်းကတရုတ်နိုင်ငံဂျာယေးဝန်ကြီးချင်ကန်းနဲ့လည်းတွေ့ဆုံခဲ့ပြီးဒါ့အပြင်ခီးစဉ်အတွင်းမှာဆက်မှုနဲ့စီးပွားကူးသန်းဝန်ကြီးဌာနတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံတွေကတက်ဆလာလုပ်ငန်းချက်တွင်ရင်းနဲ့လျှက်စစ်ကားထုတ်လုပ်ရေးကိစ္စတွေဆွေးနွေးခဲ့သလိုတရုတ်အစိုးရကသတင်းဆွေးနွေးကြတာတွေကိုတရုတ်အစိုးရကထုတ်ပြန်ခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်ပေါ်ပြောဆိုခြင်းမရှိပါဘူး။အခုခီးစဉ်တွင်မှရှန်ဟိုင်းမြို့ပါတီအထွေမှုချန်ချင်းနဲ့လည်းတွေ့ဆုံခဲ့ပြီးရင်းနှီးမြှုပ်နှံမှုတိုးမြင့်ဖို့နဲ့စီးပွားရေးလုပ်ငန်းများတိုးချက်ဖို့ဆွေးနွေးခဲ့ကြောင်းရှန်ဟိုင်းမြို့မြူနစ်စပယ်အာဏာပိုင်တွေကကြာတာပတိနေ့မှာသတင်းထုတ်ပြန်ထားပါတယ်။သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူတင်ပြခဲ့တာပါအပတ်စဉ်ကဏ္ဍတွေမတိုင်မီမှာသတင်းပြပုတ်ချက်တွေကိုဥစွာတင်ပြပေးပါအောင်မယ်ပထမအဦးဆုံးအနေနဲ့ကတော့ငြိမ်းချမ်းရေးဆွေးနွေးပွဲကိစ္စအတွက်စစ်ကောင်စီနဲ့ယုံကြည်မှုတည်ဆောက်ရေးဆက်လက်ဆွေးနွေးဖို့လိုအပ်နေသေးတယ်လို့ရခိုင်တပ်မတော် AA ပြောခွင့်ရသူက VOA ကိုပြောဆိုခဲ့ပါတယ်တရုတ်နိုင်ငံကကမ္ဘာကထပြုလုပ်တဲ့စစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်အဖွဲ့၃ဖွဲ့ကြားဆွေးနွေးပွဲတွေဟာအပြုသဘောဆောင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြောဆိုပါတယ်မနေ့ကရှမ်းပြည်အရှိပိုင်းအထူးဒေသ၄မုံလားမှာစတင်ခဲ့တဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့ AA ပြောခွင့်ရပုဂ္ဂိုလ်ခိုင်သူကကိုမတ်အင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ
်ဟိုဒီနေ့ဟိုတွေ့ဆုံမွေးမှာကျွန်တော်တို့ဘက်ကဒီအတိတ်ကဆွေးနွေးခဲ့တာကတော့အချက်၃ချက်ပေါ့ဒီချက်ကတော့ဒီဖန်ရှိခံထားတဲ့သူတွေဒီပြန်လေလွန်မြောက်ရေးကိစ္စဟိုနံပါတ်၄တစ်ချက်ကတော့ဒီမတရားအသိအကန့်ကြီးပြစ်ဖြစ်ပြီးကိစ္စဟိုနောက်တစ်ခုကတော့ဒီရခိုင်ပြည်အတွင်းမှာဒီလက်ရှိဒီမောခမုံတိုင်းတက်ပြည်သူတွေအတွက်ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကို ဟိုအချင်းမီချိုးမွေးစွာရောက်ရှိရေးကိစ္စပေါ့နော်ဆိုတော့အဲ့ဒီကုန်းချက်ကိုကျွန်တော်တို့ဘက်ကအဓိကထားဆွေးနွေးခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီချက်တွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတုံ့ပြန်ချက်တွေရောဘယ်လိုတွေးရလဲရှင်
ဟိုဒီနေ့မှာတော့ဒီသူတို့ဘက်ကလည်းပဲသူတို့ဟိုပြောချင်တဲ့အချက်တွေကိုပြောတာပေါ့နော်ကျွန်တော်တို့ဘက်ကလည်းဟိုနားထောင်နေတာပေါ့ဆိုတော့ကျွန်တော်တို့ဘက်ကလည်းအခုနကပြောတဲ့အချက်၃ချက်ကိုကျွန်တော်တို့အတိအကျထားပြီးတော့ဟိုဆွေးနွေးဖြေတာရှိဆိုတော့ဆွေးနွေးပွဲကတော့ဟိုမလက်ပြန်ထပ်ပြေးဖို့ရှိသေးတယ်ဗျအဲ့ဒါပြီးမှပဲကျွန်တော်တို့ဟိုဥစားပေါ့နော်ဒီအခြေအနေတွေကိုဆက်ပြုတ်လို့ရပါဘူ
းဟုတ်ကဲ့အခုဒီဆွေးနွေးပွဲဟာဘယ်နှရက်သတ်မှတ်ထားပါလဲရှင
်ဟိုမနေ့ပြန်တရက်ဆိုတော့ပြီးမယ်လို့ထင်ပါတယ်
အဲ့တော့ဒီစစ်ကောင်စီဘက်ကတော့ဗိုလ်ချုပ်ဆောင်မင်းထွန်းပြောပုံရဆိုရင်တော့ဒီဆွေးနွေးပွဲဟာအပြုသဘောဆောင်နေလို့တော့ပြောပါတယ်ဒီမဟာမိတ်၃ဘွဲ့အနေထားမှာရောအခုလိုမျိုးအပြုသဘောဆောင်နေဆွေးနွေးပွဲမျိုးလို့ရောသုံးသပ်လားရှင
်ဟောဒီဟာကတော့ဟိုပြောဖို့အရှင်ဆိုးသေးတာပေါ့နော်ဒါကျွန်တော်တို့ကြားထဲမှာဆက်ပြီးတော့မှဒါဟိုအများကြီးယုံကြည်မှုတည်ဆောက်ရေးကိစ္စဒီသူတို့ပြောတဲ့ဟာရှိတာပေါ့နော်ဒီဟာတွေနဲ့ပတ်သက်ရင်လည်းဒါအများကြီးချေဆက်ပြီးတော့မှအိုးဆွေးနွေးရမယ့်အနေအထားတွေရှိပါတယ်အ
ဲ့တော့ခုဒီတရုတ်ကိုယ်စားလှယ်ကိုယ်တိုင်လည်းဆွေးနွေးပွဲမှာတော့ကြားအနေနဲ့ပါဝင်တဲ့ခါကျတော့အခုဒီတရုတ်ကိုယ်စားလှယ်ရဲ့ပါဝင်မှုအခမ်းကဏ္ဍရခဏရရောဘယ်လိုအရေးပါလဲရှင
်ဟိုဒီတရုတ်ဘက်ကတော့သူတို့ဥစားဘယ်တော့ဒီတွဲဆွန်ပွဲကိုကမ္ဘာကထလုပ်ပေးတာပဲရှိပါတယ်ဟိုကြံတာတော့ဟိုဘာမှဥစားဒီအဲ့လိုဒီဆွေးနွေးဝင်ပြီးဆွေးနွေးတာတော့မရှိပါဘူး
ဒီတရုတ်ဘက်ကနေပြီးတော့ဒီလိုလက်နက်ကိုင်တိုင်းသားဖွဲ့တွေနဲ့စစ်ကောင်စီကြားတွဲဆုံဆွေးနွေးရေးတွေဖြစ်အောင်လုပ်ပေးနေတဲ့သဘောမှာပေါ့နော်သူတို့ဒီကုံတွေရေးအကျိုးစီးပွားရလဲပါတယ်ဆိုပေမဲ့အဓိကတော့စစ်ကောင်စီနဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေကအပြစ်ခတ်ရဆဲခြင်းအပြင်ပေါ့နော်တစ်ဖက်မှာလည်းဒီ NUG လိုနောက် PDF တို့လိုအဖွဲ့တွေဒီအဓိကစန့်ကျင်နေတဲ့ဆရာနာတိန်နာကိုစန့်ကျင်နေတဲ့အဓိကအဖွဲ့တွေပို့ပြီးတော့ဖိနှိပ်လာနိုင်တဲ့အနေအထားမျိုးလေးရောက်သွားနိုင်တယ်လို့သုံးသက်ချက်တွေရှိပါတယ်ဆိုတော့ဒီပေါ်မှာဒီ A ရဲ့သဘောထားပေါ့နော်တုံ့ပြန်ချက်ကဘယ်လိုရှိပါလဲရှင
်ဒီအရင်နဲ့ပတ်သက်လို့ကတော့ဒီအခုချိန်မှာတော့ပြောဖို့ဆိုသေးတာပေါ့နော်တွေ့တွေ့ထူးထူးမှတ်ချက်ပေးစရာတော့မရှိပါဘူ
းအခုဆွေးနွေးပွဲပေါ့နော်စစ်ကောင်စီနဲ့ဒီညီနောင်မဟာမိတ်တို့ဆွေးနွေးပွဲက NUG တို့ PDF တို့ပေါ်မှာရောဘယ်လိုအကျိုးသက်ရောက်မှုရိုက်ခတ်မှုတွေရှိလာနိုင်မလဲရှင
်ဒီဟာကတော့အကျိုးသက်ရောက်မှုကတော့တိုက်ပြီးတော့ဒါရှိမယ်လို့တော့ကျွန်တော်တို့မယူဆပါဘူး
အဲ့တော့ဟိုအကျိုးသက်ရောက်မှုတိတ်မရှိဘူးဆိုတော့ဒီဆိုလိုတာကအခုတက်ဆိုင်ရဲ့နေမြေဒေသတည်တက်ဆိုင်ရာကိစ္စတွေကိုပဲဆွေးနွေးပထမဆုံးပထမဆွေးနွေးနေတဲ့အပိုင်းလို့ပြောလို့ရမလားရှင
်။ဒီဟာအခုလက်ရှိတွဲဆောင်တာကကျွန်တော်တို့ဒီညီတော်မဟာမိတ်၃ဖွဲ့နဲ့ဒီတွဲဆောင်တာပဲဖြစ်ပါတယ်။ဒီလိုတွဲဆောင်မှုကြောင့်နေပြီးတော့တခြားအရာတွေကိုကျွန်တော်တို့သက်ရောက်မှုဟိုရှိမယ်ဆိုတာကတော့ဒါအဲ့လိုရည်ရွယ်ပြောလို့တော့မရဘူး။
ဒါကတော့စစ်ကောင်စီနဲ့ဆွေးနွေးနေတဲ့အခြေအနေနဲ့ပတ်သက်ပြီးအေးရခိုင်တပ်မတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကိုမှတ်ရင်ချင်းနိုင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သကိုင်းဘက်အခြေအနေတချို့ကိုတင်ပြပေးပါအောင်မယ်။ကမ်ဘလူးမြို့နယ်အတွင်းစစ်ကောင်စီတပ်ရဲ့ပစ်ခတ်မှုကြောင့်ဒေသခံတဦးဦးကောင်းကိုလက်နက်ကြီးစားထိမှန်ထားတယ်လို့ဒေသခံကာကွယ်တပ်ဖွဲ့တွေကပြောဆိုပါတယ်။စစ်ကောင်စီတပ်ရဲ့ဒီစစ်ကြောင်းဟာဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေရှိပြီးအထိခိုက်ရှိတယ်လို့လည်းသိရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မတ်သိငီထိုက်ကဆက်ပြီးပြောပြမှာပ
ါဇွန်လတရနေ့မနေ့အာယုံတက်ချိန်မှာကမ်ဘလူးမြို့နယ်တင်တော်ချေးရွာမှာရောက်နေတဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံအမျိုးသားတဦးဦးကောင်းကိုလက်နက်ကြီးစထိမှန်ခဲ့တယ်လို့ကျွန်းသားတွေလည်းထိမှန်ခဲ့တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်ဒီနေ့မနေ့9နာရီခွဲမှာထွက်တဲ့စစ်ကြောင်းမှာကျွန်တော်တို့ဒီပြည်သူဥမော်ဆိုတဲ့လူကကျွန်တော်တို့ကောင်းမှာ60ဘုံဒီထိမှန်တယ်ဆုံးတော့မဆုံးပြတ်ကြမှာအခုကျွန်တော်တို့ဈေးကုတမှုခံယူအောင်လို့ကျွန်တော်တို့အခုထွက်နေပြီဗျအဲ့မှာသူခေါင်းကိုထိမှန်ထားတယ်ကျွဲတဲ့ကောင်ထိမှန်တယ်နောက်ဥဇော်နိုင်ဝင်းကလည်းနွားတဲ့ကောင်ကိုကျွန်တော်တို့60ဒီထိမှန်ထားတယ်ဗ
ျတင်တော်ကြီးရွာမှာညအိတ်နားတဲ့အဲ့ဒီစစ်ချောင်းကမနေ့9နာရီလောက်ပြန်ထွက်လာချင်းဒေသကာကွယ်ရေးအဖွဲ့တွေကလမ်းကနေဖြတ်တောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်ကောင်စီတပ်ဖက်ကတေဆုံးထိခိုက်တာတွေရှိခဲ့တယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်။တင်တော်က9နာရီခွဲမှထွက်ပြီးတော့မှဆရာမအခုကျွန်တော်တို့ကိုတော်မူအထိုင်ကိုပြန်ဝင်သွားပြီပဲကျွန်တော်တို့ပြည်သူကာကွယ်ရေးဘက်ကကျွန်တော်တို့လမ်းမှာဖြတ်တောက်လိုက်တာက9ယောက်ကပွေချင်းပြီး3ယောက်ကဒဏ်ရာရတယ်ဗျ။အ အရင်ကဆရာမကျွန်တော်တို့ဥရိတာတို့အောက်ကျင်းတို့ကျွန်တော်တို့အောက်တဲတို့ကနေပြီးတော့မှကျွန်တော်တို့တင်တော်ဝင်ခဲ့တာဗျ။အ
ဲ့ဒီစစ်ကြောင်းဟာတင်တော်ကြီးရွာအုပ်စုနဲ့အနီးတစ်ဝိုက်ကကြီးရွာတွေကိုဝင်ရောက်နေမြေရှင်းလင်းရေးလုပ်ခဲ့ပြီးအခုတော့9000ပိုအထိုင်တပ်စခန်းကိုပြန်ဝင်သွားပြီလို့ဒေသခံတွေကပြောပါတယ်။ဒေသခံတွေကတော့စစ်ကြောင်းဝင်လာချိန်မှာရွာကနေထွက်ပြေးတင်းရှောင်ရပြီးစစ်ကြောင်းပြန်ထွက်မှာတချို့ကြီးရွာတွေပြန်ကြတယ်လို့ဆိုပါတယ်။မီလာ24ရက်နေ့ကလေးကကျွန်းလာမြို့နယ်ကိုဝင်ရောက်နေမြေရှင်းလင်းရေးလုပ်နေတဲ့ခမရ361စစ်ကြောင်းဟာလည်းမီလာ29ရက်နေ့နဲ့30ရက်တွေမှာကြီးရွာ၄ရွာကိုမီးရှို့ခဲ့တယ်လို့ကျွန်းလာကမ်းပလူတက်ကြွလှုပ်ရှားသူများအဖွဲ့တာဝန်ခံကပြောပါတယ
်ရွာကအလုံးပေါင်း၄ရွာရှို့ခံရတယ်ဆရာမကြီးဒီဟောပေါ့နော်ကိုကိုကအုပ်စုတွေကဒီတံမြပင်စုပေါ့နော်တံမြပင်စုရဲ့လွတ်တက်ရဲ့ဆွေးလေမတော်ရေပေါ့နော်ပြပြမဆုံးချိန်ပါဗ
ျခမရ361နဲ့ပြူစောတီအဖွဲ့ပူပေါင်းပါဝင်တဲ့အင်အား190ဝန်းကျင်စစ်ကြောင်းကကြီးရွာ၄ရွာကိုမီးရှို့ခဲ့ပြီးနေအိမ်25လုံးစပားတိုက်3လုံးနဲ့ကြီးလက်စီပီကန်တစ်ခုကိုမီးလောင်ခဲ့ကြောင်းဒေသခံတို့ကပြောပါတယ်မေလ24ရက်နေ့မနေ့2နာရီဝန်းကျင်ကလည်းကျွန်းလာမြို့နယ်တဲကိုဝင်လာတဲ့စစ်ကောင်စီစစ်ကြောင်းက24ရက်နဲ့26ရက်နေ့တွင်မှာတဖက်စိတ်ဆက်အတွင်းရွှေမျောဖောင်အကြီး30ကျော်ပါဝင်လုပ်ငန်းနဲ့ဆက်ဆက်ပစ္စည်းတွေနဲ့ဆိုင်ကယ်အစီး100ကျော်တို့ကိုမိရှုဖျက်ဆီးတာတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပြင်အဲ့ဒီလုပ်ငန်းခွင်ကအလုပ်သမားနဲ့လုပ်ငန်းရှင်တို့အပါအဝင်လူ90ဝန်းကျင်လောက်ကိုလည်းကမ့်ဘလူ63936တက်ရင်ကိုဖမ်းဆီးသွားခဲ့ပြီးမေလ28ရက်နေ့မှာပြန်လွှတ်ပေးခဲ့တယ်လို့ဒေသခံတို့ကပြောကြပါတယ်။ကမ်ဘလူခရိုင်အတွင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးစီးရေးလှုပ်ရှားမှုတွေရှိနေတယ်ဆိုတာအတည်ပြုနိုင်ပေမဲ့အခုလိုအသေးစိတ်ပြောဆိုမှုနဲ့ပတ်သက်လို့တော့ VOA ကတိကျအတည်ပြုဖို့ခက်ပါတယ်စစ်ကောင်စီဘက်ကလည်းဒီဖြစ်စဉ်တွေနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုတာမရှိပါဘူးကမ်ဘလူခရိုင်အတွင်းမှာစစ်ကောင်စီရဲ့ထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေအမြဲမပြတ်ရှိနေတာကြောင့်စစ်ပေးရှောင်နေရတဲ့အရေးအတွက်ဟာတဖြည်းဖြည်းတိုးလာနေပြီးလက်ရှိမှာစစ်ရှောင်အရေးအတွက်ဟာ5000ဝန်းကျင်ရှိနေပြီဖြစ်တယ်လို့စစ်ရှောင်တွေကိုကူညီနေတဲ့အဖွဲ့အစည်းတွေကပြောပါတယ်ရှင
်။ဒါတော့သခိုင်းတိုင်းကမ်ဘလူဘက်ကအခြေအနေတွေကိုမတ်သိန်ကြီးတိုက်ပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့ရှမ်းပြည်ဘက်ကအခြေအနေတွေကိုပြောပြပါအောင်မယ်။စီးရေးပတိဘက်ကကြောင့်ရှမ်းပြည်တောင်ပိုင်းမှာကာလာရှီတာတင်းရှောင်နေရတဲ့တောင်းနဲ့ထီတဲ့စစ်ပြေးဒုက္ခသည်တွေဟာစားနပ်ရိက္ခပြတ်လက်ပြီးဒုက္ခကြုံနေရတယ်လို့အကူအညီပေးနေသူတွေကပြောဆိုပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုသားညုံဦးကဆက်ပြောပြမှာပ
ါရှမ်းပြည်နယ်တောင်ပိုင်းနဲ့ကြားပြည်နယ်ဒေသခုံ PNP နယ်ကတိုက်ပွဲတွေကြောင့်စီဆိုင်မြို့နယ်တွေကိုတင်းရှောင်လာတဲ့စစ်ပြေးဒုက္ခသည်က8000ကျော်လောက်ရှိပါတယ်ဒုက္ခသည်တွေဟာအချိန်ကြာလာတဲ့အမျှအကူအညီရရှိမှုနည်းပါးလာတယ်လို့အခုဆိုလို့ရှိရင်အများစုမှာစနေရက်ခါပြက်လက်ကုန်ပြီလို့စစ်ရှောင်းကူညီနေသူတူက view ကိုပြောပါတယ်။တချို့စစ်ရှောင်းတွေဆိုင်ပြုတ်တောက်နေကြပြီးတော့ချို့ဆိုရင်ချင်းကားပြီးတော့ဆက်တောက်နေထိုင်နေရတယ်လို့ပြောပါတယ်
။ဒီဆိုင်စစ်ရှောင်းကကုလုံးလုံးစေကရိတ်ခါတော့ပြတ်သွားကြရဲ့။မဝေပြနိုင်တာကပကြံချီတုံးကဝေတယ်။အခုဆိုတော့မဟုတ်ဖြစ်တဲ့နလားနလားကျော်3လောက်ရှိပြီပေါ့ဗျာ။တချို့စစ်ရှောင်းကတော့သူတို့အခန့်မဆက်နိုင်နဲ့ရှိတယ်။အဲ့ဒါသူတို့ဝယ်စားနိုင်တယ်။တချို့အလုပ်နည်းနည်းရှိတယ်အလုပ်လုပ်ကြတာပေါ့လေ။ဆက်တောက်ရေးသူတို့ဖြစ်ရှင်လို့ရတယ်။တချို့ကလုံးလည်းမရှိဘူး။တချို့ကချီးစားတယ်ငါးစားတယ်ကြာလာတော့ချီးစားငါးစားအဆင်မပြေဘူး။တချို့မိသားစုတွေကကျော်စီဖုန်းဆက်တယ်။ကျော်လားစင်ပေးဝေနေကြဆိုတော့လေခုမဝေပြတဲ့3လောက်ဆိုတော့ဆိုင်ရီမစမ်းရှိတော့လားပြေးပါအောင်ဒီမှာလည်းမရှိတော့ရှင်ကလည်းဆက်ပြေဘူးစံပြုတ်စားနေရပြီကျွန်တော်ကနည်းနည်းမရှိဘူးလားပေါ့အချင်းပြေးပါအောင်ပါကြတယ်နော်တော့6တော့တောင်းလာတယ်ပေါ့ကျွန်တော်စီမှာကျွန်တော်သနာရိတ်ခါလိုက်ခက်တယ
်ဆစ်ရှုံတွေအတွက်နိုင်ငံတကာအဖွဲ့အစည်းတချို့နဲ့လူမျိုးရေးအသင်းတွေလာလှူကြပေမဲ့ရိတ်ခါလုံလောက်မှုကမရှိပါဘူးလက်ရှိမှာစံပြတ်လက်မှုနဲ့ကြုံနေရပြီမို့လို့ရှစ်ဆက်ဒီထက်မကပိုပြီးတော့ခက်ခဲလာမယ်လို့ဆစ်ရှောင်းကူညီနေသူတူကပြောပါတယ်လေချင်းဆက်ခင်းနီနေတွင်းကတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းကဒေသခံတွေဟာစီဆိုင်ဘက်မှလာပြီးတော့ခိုးလုံနေကြရတာပါတချို့တွေဆိုရင်တိုက်ပွဲကြောင့်တိတ်ရှောင်နေကြရတာနှစ်နှစ်ကျော်လောက်ရှိနေပါပြီပြီးခဲ့တဲ့ဖေဖော်ဝါရီလကလည်းဖဲခုံပင်လောင်းမြို့နယ်ဆက်ကတိုက်ပွဲကြောင့်ပင်လောင်းမြို့နယ်ကတောင်မဲသိန်းကြီးရွာလုံပြင်းကြီးရွာတင်ကုန်းကြီးရွာနန်းနှင်းကြီးရွာကဒေသခံ6000ကျော်လောက်ပင်လောင်းမြို့ပေါ်မှာတိတ်ရှောင်လာတာခုချိန်ထိကိုနေရာမပြောင်းနေသေးပါဘူးဒုက္ခသည်တွေဟာတိတ်ရှောင်လာတဲ့အချိန်ကြာလာတာနဲ့အမျှအဆဆရရပိုးပြီးတော့ခက်ခဲလာတယ်လို့စစ်ရှောင်ဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပါတယ်
ချံခါစတော့လေတော့တူတူငါလာတန်းပေါ်ကျတယ်တူတူငါလာလူကန်းကျတယ်ဒါပေမဲ့ခုရက်ချီကြတဲ့ကတော့ကလူမလို့လူနဲ့နေတော့တော့နော်တို့အဓိကဆောက်ပန်းနောက်ပန်းကအဓိကပြောရင်တော့စာမျက်စိကလေးအဓိကတော့ရှိပါတယ်ပြန်နေစားရပထမဆုံးသိတယ်ရှင်တို့ဒီနေ့တွေတဲ့ပေါ်လေးကစားဆောက်ပန်းကိုတင်းနေရှိတော့အခုတော့စားတယ်လည်းဟုတ်ရင်တော့လာတာများပါတယ်ခုနောက်ပန်းတော့လုံးဝမရှိတော့ဘူး
ဖေခုံပြည်လုံးမြို့နယ်ဆက်ကတောင်စလုံးကြီးရွာကတိုက်ပွဲကြောင့်ဖေခုံမြို့ပေါ်မှာတင်းရှောင်နေတဲ့စစ်ရှောင်တူကတော့လက်ရှိသူတို့ကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ခုလိုပြောပြပါရစေ။တောင
်မှာဖေရှိပြီချက်။ကတော့ပိုင်းမှာတော့အဆင်မပြေဘူးတော့သူတို့ကလည်းစားတောင်းနေရတယ်ဆို။အဲဒီမှာရှိတဲ့ဟာတွေလည်းလာပြီးဖြစ်တယ်လို့ပဲစားတောင်းနေရတာပေါ့နော်။ဒီတော့အဲ့ဒီအလူပိုင်းမှာတော့မညာဘူးတချို့ကျက်ကိုရောဒီရေဘောနာမင်းနေနေလောက်ပြီးတစ်ခါရေမကျော်တာဒီခေတ်တော့ပူအောင်သူကိုဝေးရှိနေဆက
်ကလာချရှိတင်းရှောင်ရရဲ့စစ်ပြေးဒုက္ခတွေအများစုမှာအဓိကစားရတောက်ရည်နဲ့အမှုကအကူအညီတွေအထူးပဲလိုအပ်နေတယ်လို့သိရပါတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်တောင်ပိုင်းမှာစစ်ပြေးဒုက္ခတွေကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုသားညုံပြောပြသွားတာဟာဆက်လက်ပြီးတော့ထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံသားတွေအကြောင်းကိုပြောပြပါအောင်မယ်ထိုင်းနိုင်ငံအယုဒ္ဓယခရိုင်နဲ့ထိုင်းနိုင်ထိုင်းမြန်မာနယ်စပ်ကကန္ထနာပူရီပြည်နယ်တွေထဲမှာအထောက်အထားမဲ့မြန်မာတွေတည်လာတဲ့ရင်တွေတင်းပေါက်ပြီးတော့လက်ရှိ5ဦးထက်မနည်းသေဆုံးမှုတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မတ်AA မှာကဆက်ပြီးပြောပြပါမယ်
။ထိုင်းနိုင်ငံအယုဒ္ဓယခရိုင်ထဲမှာတော့ဂျွန်လ၁ရက်နေ့မနည်းအစောကြီးမှာပဲအထောက်အထားမဲ့မြန်မာတွေတည်ဆောင်လာတဲ့ကားတစ်စီးဟာရဲတွေကနောက်ကလိုက်ဖမ်းတော့မှအချိန်မထိန်နိုင်ပဲတိတ်မောက်ခဲ့တာကြောင့်ကားကမီးလောင်ပြီးကားပေါ်မှာပါလာတဲ့မြန်မာ၄ဦးသေဆုံးခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်ဂျွန်လာတီရီမနေ့အစောပိုင်းမနေ့တနားရီဝင်းကျင်လောက်မှာဒီဖြစ်စဉ်ဖြစ်ပွားခဲ့တာဖြစ်ပါတယ်အဲ့ဒီဗတ်ပိန်ညို့နယ်ကြီးရွာတစ်ခုရဲ့စာတင်ကျောင်းချီမှာဒီအထောက်ထားမဲ့မြန်မာလူသားတွေကိုတင်ဆောင်လာတဲ့ပစ်ကပ်မော်တော်ယာဉ်တစ်စီးဟာဂျွန်လန်အကွေမှာအချိန်မီနိုင်နေတဲ့တိတ်မောက်ခဲ့တာဖြစ်ပါတယ်ဗျာအဲ့ဒီအချိန်မှာဆိုရင်တရားမဝင်မြန်မာအမျိုးသားတအူးနဲ့အမျိုးသမီးနှစ်ဦးနောက်အခြားအတီမပြုတ်နိုင်သေးတဲ့တအူးပေါ့အားလုံးပေါင်း၄ဦးတေဆုံးပြီးတော့အခြား၆ဦးကလည်းဒဏ်ရာရရှိခဲ့ပါတယ်ဗ
ျမေလ31ရက်နေ့ညကလည်းထိုင်းမြန်မာနယ်စပ်ကန်ချတာပူရီပြည်နယ်ထဲမှာစစ်စေးရေးဂိတ်ကစစ်ဆေးမှုကိုမခံဘဲရဲတွေကကားနဲ့တိုက်ပြီးမောင်းပြေးခဲ့တာကြောင့်ကားတိတ်မောက်မှုဖြစ်ပြီးမြန်မာတအူးတေဆုံးပြီးစေဦးလောက်ဒဏ်ရာတွေရခဲ့တယ်ဆိုပြီးရွှေပြောင်းလို့တမအခွင့်ရေးခွန်ရက်ကဥပယီကလည်းအခုလိုပြောပါတယ
်ညနေ9နာရီခွဲအရှင်ခတ်လောက်မှာကျွန်တော်ဒီကချနာဘူလီခရိုင်ပေါ့ကျွန်တော်ဒီထိုင်းမြန်မာနယ်စပ်မှာနေပြီးတော့တရားမဝင်ခုဝင်လာတဲ့အလို့တမအလုံးရွှေပြောင်းမြန်မာစစ်တရောက်ကိုတန်ဆောင်လာတဲ့ကားကပေါ့နော်အဲသူတို့ဒီစစ်စစ်တဲ့ဘက်မှာနေပြီးတော့စစ်စစ်တဲ့ဆာသူကနေပြီးတော့စစ်စစ်မခံသေးနဲ့ဆွပြေးတာပေါ့ဆွပြေးတဲ့ဆာနေပြီးတော့အိမ်မှာစစ်စစ်ရဲ့ကိစ္စအရေးအယားရှိတွေကိုတိုင်မီခေတွေကိုသိရတယ်မဟုတ်ကဲ့ဒီကြီးအရာရှိတွေကနေပြီးတော့လိုက်လံဖမ်းဆီးတဲ့ဆံနေပြီးတော့သူတို့ကကားကနေပြီးတော့တိတ်မောက်တာပေါ့နော်ကားကတိတ်မောက်တဲ့ခါအဲ့မှာစစ်တရောက်ဖြစ်မှနေပြီးတော့တရောက်ကသေဆုံးမှုဖြစ်သွားတာပေါ့နော်ကျန်တဲ့တန်ခါရတဲ့သူတွေလေးရှိတယ်အဲ့မှာသူတို့ကကြောက်လန့်ပြီးတော့တိုးတိတ်မှဖုံးနေတဲ့ဆံနေပြီးတော့ဟိုဖမ်းမိတာပေါ့နော်တရောက်ကသေဆုံးသွားတယ်မဟုတ်ကဲ့ပါအာသေဆုံးသွားတယ်တရောက်ကသေဆုံးသွားတယ်ကိုယ်ဆယ်ယောက်ကျန်တာပေါ့နော်ဟုတ်ဒီအလုံးကိုအလုံးသမားတွေကိုဖမ်းဆီးရမိတယ်မှာ
ဒီဖြစ်စဉ်မှာတော့အထောက်ထားမဲ့မြန်မာတွေတယ်လာတဲ့ကားသုံးစီးကိုစစ်ဆေးဖို့အတွက်နောင်လူမြို့နယ်ဗန်းစနေဖုံအမှတ်3ကျေးရွာအုပ်စုကစစ်စေးဂိတ်ကရဲတွေကလိုက်တုံးမှာနောင်လူကျေးရွာအနီးမှာပဲကားတစ်စီးကရဲတွေကိုပါဝင်တိုက်ပြီးထွက်ပြေးခဲ့တာကြောင့်ရဲတအူးခေါင်းမှာဒဏ်ရာရရှိပြီးစံခရဘူဒီစေယုံမှာအရေးပေါ်ကုသမှုခံနေရကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ကား3စီးထဲမှာတော့လက်စီးကတော့လွတ်မြောက်သွားခဲ့တာကြောင့်ရဲတပ်ဖွဲ့ကဘသူဘဲဝါရီဆိုတာကိုဆက်လက်စုံစမ်းနေတယ်ဆိုပြီးသိရပါဗါတယ်။အဲ့ဒီကားသုံးစီးမှာတော့အနည်းဆုံးမြန်မာ30ကျော်လိုက်ပါလာတယ်ဆိုပြီးခန့်မှန်းနေကြပါဗါတယ်။အလားတူဖြစ်ရမျိုးတွေမကြာခဏဖြစ်ပွားခဲ့ပြီးမြန်မာတွေတေဆုံးမှုတွေလည်းရှိနေပါတယ်ရှင်
။ဒါကတော့ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေမော်တော်ယာဉ်မတော်တဆမှုကြောင့်တေဆုံးထိခိုက်ဒဏ်ရာရတဲ့အကြောင်းကိုမအေးအေးမှာသတင်းပေးဖို့ပြောပြသွားတာဖြစ်ပါတယ် VO ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်မကြာမီမှာပဲအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဦးမှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလ က်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်တာနေမနေ့ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် Radio အတန်လွှင့်အစီအစဉ်တွေကိုတော့ Line Nomida 25 kHz 11113ည Line Nomida 40 kHz 9013ည Line Nomida 51 kHz 5895တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဥအောင်ခင်တင်ဆက်တဲ့မြမအေးသုံးသက်ချက်ကိုဝင်းမင်းတင်ပြတဲ့အပတ်စဉ်တင်ပြတဲ့တမ်းမာရေးအစီအစဉ်နဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုပထမအဦးဆုံးအနေနဲ့ကတော့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ကြုံရှုပ်နေတဲ့အာနာသိန်းတပ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။အာနာသိန်းစစ်တပ်မှာအသေးအပြောင်နဲ့တပ်ပြေးများနေတဲ့အတွက်ကြုံရှုပ်တက်မတော်ဖြစ်နေကြောင်းဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားတာဖြစ်ပါတယ်။နားဆင်နိုင်ပါလား။
အနည်းဆုံးဗိုလ်မှူးချုပ်အဆင့်သာတက်ခွင့်ရတဲ့တပ်တွင်းအစည်းအဝေးတစ်ခုလွန်ခဲ့တဲ့နှစ်လည်ကကျင်းပပါတယ်။အဲ့ဒီအစည်းအဝေးမှာစစ်တပ်ရဲ့ညံပြင်းမှုတွေကိုတပ်ချုပ်မင်းအောင်လှိုင်ကထောက်ပြသွားပါတယ်။သူ့တပ်မှာအသေးခံရတဲ့တပ်တီမရှိဘူးလို့ဆိုပါတယ်။စစ်တပ်တင်းချုပ်တဲ့နေရာတွေကြုံရှုံနေပုံကိုလွန်ခဲ့တဲ့နှစ်ဧပြီလထုတ် Free Burma Rangers အဖွဲ့အစည်းအဝေးခန်းစာမှာလည်းဖော်ပြထားပါတယ်။နေပြည်တော်မန္တလေးရန်ကုန်နဲ့ပဲခူးတိုင်းမှာသာအနာသိမ့်တက်လွတ်လပ်စွာလှုပ်ရှားနိုင်ပြီးစကိုင်းမကွေးကချင်းချင်းရှမ်းပြည်နယ်တနင်္သာရီမှာအကန့်အသတ်နဲ့သာလှုပ်ရှားနိုင်ပါတယ်တဲ့ NUG အမျိုးသားညွန်ပေါင်းအစိုးရရဲ့မေလ3ရက်နေ့ထုတ်ပြည်သူတို့အစည်းအခမ်းစာမှာလည်းအနာသိမ့်တက်လုံးပါပါလာပုံကိုဖော်ပြပါတယ်အနာသိမ့်တက်ရဲ့အင်အား3000လောက်ခြေမုန်းခံရပြီးတဆောင်းကျော်ထိခိုက်ဒဏ်ရာရတယ်လို့ဆိုပါတယ်အနာတိတ်မှုကိုလက်မခံနိုင်လို့ပြည်သူ့ဘက်ကိုကူးပြောင်းလာတဲ့စစ်မှုထမ်းနဲ့ရဲတပ်သားက13000ကျော်ရှိကြောင်းဖော်ပြပါတယ်အနာတိတ်တအင်အားပြုံးတိချိန်မှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေတိုးပွားလာပါတယ
်တပြည်လုံးမှာ PDF ပြည်သူ့ကာကွယ်ရေးတပ်ရင်း300ကျော်ရှိပြီးမြို့နယ်250ကျော်မှာရဲရွာကာကွယ်ရေးအဖွဲ့ပကဖတွေကိုစနစ်တကျဖွဲ့စည်းထားတယ်လို့ NUG ရဲ့အစိုးရခန်းစာမှာဖော်ပြပါတယ်။ပြည်သူတရံလုံးရဲ့ကူညီမှုနဲ့မဟာမိတ်တိုင်းရင်းသားတပ်ဖွဲ့တွေရဲ့ပူးပေါင်းဆောင်ရွက်မှုကြောင့် PDF တပ်တွေကိုအတိုင်းအတာတစ်ခုအထိလက်နက်တပ်ဆင်ပေးနိုင်တယ်လို့ဆိုပါတယ်။ကိုပိုင်လက်နက်ခံရန်ထုတ်လုပ်မှုမှာလည်းအောင်မြင်မှုရရှိနေပေမဲ့ပျောက်ကြားတိုက်ပွဲအဆင့်ကိုမကျော်နိုင်သေးပဲဖြစ်နေပုံရပါတယ်။အာဏာသိမ်းတပ်ကိုရှင်ပြိုင်တိုက်ခိုက်နိုင်တဲ့လက်နက်အင်အားရှိဖို့ကျိုးပန်းနေရစေဖြစ်တယ်လို့ဆိုပါတယ်လေချောင်းရံကိုတံပြန်တိုက်ခတ်ရင်းနဲ့ခုခံရေးအတွက်ဗျူဟာမြောက်လက်နက်ပစ္စည်းအလွန်အလောက်ရရှိနိုင်ဖို့ကျိုးပန်းနေရစေဖြစ်တယ်လို့ဖော်ပြထားပါတယ်လောလောဆယ်တော့ကြေးလက်အများစုကိုစိုးမိုးတဲ့ပျောက်ကြားစနစ်ကိုတည်ဆောက်ထားပါတယ
်သူတေသည်ကင်ဂျိုလစ်ကလည်းအာနာသိန်းတပ်မှာတန်းပြီကိုချုပ်ကင်နိုင်စွမ်းမရှိတော့တဲ့အကြောင်းမေလ3ရက်နေ့ထုတ် The Diplomat စာဆောင်မှာသုံးသပ်ထားပါလေမလအတွင်မန္တလေးတိုင်းမှာတိုက်ပွဲအများဆုံးဖြစ်ပွားပြီးလေတပ်စခန်းနဲ့လက်နက်စက်ရုံတွေပါတိုက်ခိုက်ခံရတာဟာထူးခြားချက်ဖြစ်တယ်လို့ဆိုပါတယ် NUG အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေပုံမှန်တွေ့ဆုံဆွေးနွေးပြီး PDF အချင်းချင်းပူးပေါင်းဆောင်ရွက်နိုင်မှုအားကောင်းလာတယ်လို့ဆိုပါတယ်စစ်ကောင်စီဟာတန်ယုံလေစိတ်ဗန်းစရာတွေနဲ့အခြားအရေးပါတဲ့အခြေခံအဆောက်အအုံအချို့ကိုအုပ်ချုပ်ထားနိုင်ပြီးမြို့နယ်20ရာခိုင်နှုန်းလောက်ကိုသာထိန်းချုပ်ထားနိုင်တာတွေ့ရပါတယ်
။စစ်တင်ရာယောနယ်လာတဲ့အတွက်အာနာသိန်းတပ်ဟာကြုံရှုံနေကြောင်း USIP ဌာနကိုဧည့်သည်သူတွေသည့်အဖြစ်ရောက်ရှိနေတဲ့ရဲမျိုးဟင်းကမေလ4ရက်နေ့ထုတ်သုံးသက်ချက်မှာဖော်ပြထားပါတယ်။အချက်အလက်တွေနဲ့တွေ့ဆုံမေးမြန်းမှုတွေကိုလေ့လာတဲ့အခါအာနာသိန်းတပ်မှာအင်အားတသိန်းခွဲလောက်ရှိပြီးစစ်တင်ရာက9000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။တေဆုံးသူနဲ့ထွက်ပြေးသူကအနည်းဆုံး2000ကျော်ရှိမယ်လို့ဆိုပါတယ်။ဒါကြောင့်မို့ထိထိရရအုပ်ချုပ်နိုင်တဲ့အခြေအနေမရှိတော့ဘူးလို့ဆိုပါတယ်။ ဒုဗိုလ်ချုပ်ကြီးတင်းစိန်စီရေးချုပ်ဘဝ2005မှာအင်အား246ထောင်ကျော်နဲ့တန်ရင်246ထောင်ကျော်ရှိပြီးနေရာနဲ့300ကျားရှိတဲ့တန်ရင်က296ထောင်ကျော်ရှိပြီးတပ်ပြေး9000လောက်ရှိတယ်လို့ရေမျိုးဟင်းရဲ့စစ်တမ်းမှာဖော်ပြထားပါတယ်။
ကြည့်တဲ့အင်အားကျုံ့ရှုံလာတဲ့အတွက်တက်ကျုံမအောင်နိုင်တဲ့မှာလေးတက်နဲ့စက်မှုအင်အားတုံးမြင့်ရေးကိုဦးစားပေးလာတာလို့ဆိုပါတယ်။အာနာသိန်းစစ်တပ်ဖြစ်လာတဲ့အခါမှာတိုင်ရင်900နဲ့2ရင်းရှိလာပြီမဲ့တိုင်ရင်တရင်မှာအင်အား200အောက်သာရှိတယ်လို့ရေမျိုးဟင်းကဖော်ပြပါတယ်။စစ်စင်ရင်မှာအဓိကကြတဲ့ခြေမြန်တိုင်ရင်တွေမှာလည်းစစ်တီဥယျာဉ်မပြည့်စုံပါဘူး။တိုင်ရင်တရင်မှာရှေ့တန်းကို Tango Kawe Messity, Lazy Lauta Shiva de Yazuemu Chulundu, Chuitun Dune, Say Swear Durego, and I think that they swear to any delo suba de. A te yachi jina on saying Linda ha, sita ye delay tonsan pinny de adwe, sita ya mango, watch on a duta chotown, timamo, bulo suba de. The ghetto, take a ye in a conatone, a cha yeta duva tela ye.
အနာသိမ့်တမှာအင်အားတပ်လင်းကွဲလောက်သာရှိတော့တာမို့ကျုံရှုံတက်မတော်ဖြစ်နေပါတယ်ခင်ဗျာဟူအောင်ခင်အပတ်စဉ်တပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုတင်ပြပါအောင်မယ်ဒီတစ်ပတ်မှာကာကွယ်ဆေးအရေးပါဝန်အကြောင်းဆွေးနွေးထားပါတယ် တမိုင်းတခြားလူတန်းချီအသက်ဆုံးရှုံးခဲ့ရတဲ့90ရောဂါတွေကနေကာကွယ်ပေးနိုင်တဲ့အတွက်ကာကွယ်ဆေးဟာအရေးပါတယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုပါတယ်ဘေးအတွက်ဆိုးကျိုးတချို့ရှိပေမဲ့မပြောပါတော့ပဲကောင်းကျိုးကပိုများပါတယ်ကာကွယ်ဆေးကိုဘယ်လိုထိုးသင့်ပါသလဲဒီအကြောင်းကာကွယ်ဆေးဆိုင်ရာကျွမ်းကျင်သူလက်ဖြင့်ကလေးအထူးကုနဲ့ဆေးတက်ကတို့တဲ့ကျန်းမာရေးဌာနပညာအငိမ့်စားဌာနမှပမောက္
โอเคปาบค่ะดร.สวัสดีครับเราดีกากวยซีทูราเนี่ยปัดเสร็จพี่รอกบามายอเมียนมามาบ่เนาะตะชู่ก็ดีไม่ทูจินดาตะชู่จ้ะတော့လဲทูเตไม่เตจ๋าบ่เสียเนาะအဲ့လိုနေခြားတွေရှိတတ်တာကြောင့်ဒီကဝယ်ဆေးရည်ဒီတကယ်လက်တွေ့အခြေပါဖို့နဲ့တခြားသိတဲ့သိလိုက်တာတွေကိုအဓိကပြောမှာမို့ဘာကနေအဓိကစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းပြီးခဲ့တဲ့အေဗယ်လာနောက်ဆုံးဘက်ကိုပေါ့နော်ကမ္ဘာကဝယ်ဆေးတို့ရတ္တပတ်ဆိုတော့သတ်မှတ်ပြီးတော့နိုင်ငံအလုံးမှာကျင်းပကြပါတယ်ဒါကတော့ဒီကဝယ်ဆေးတွေပေါ်လာတာကကျွန်တော်တို့လူငယ်တွေရာသီနှစ်ပေါင်းများစွာကဒုက္ခပြီးခဲ့တဲ့ကုသရောဂါတွေပေါ့လေလုံးဝနှီးပါးဖျောက်သွားအောင်တော့လုံးနိုင်ခဲ့တယ်ပေါ့ဖျောက်တဲ့ယောဂဆိုလည်းပျောက်ပြီးပြီဥမာအပြင်ဆိုရင်ကြောက်ကြီးယောဂပေါ့နော်စပေါ်ပေါ့ဆိုရယ်ပမာလို့တော့ကြောက်ယောဂပေါ့ကြောက်ယောဂဆိုလုံးဝပျောက်သွားပြီအဲလိုပဲကျွန်တော်တို့ကဒီပျောက်တော့လူနီးပါးယောဂတွေရှိပါတယ်ဥမာဆိုလို့ရှိရင်ပိုလီယိုဆိုရင်ပိုလီယိုကင်းစင်ကဘာတစ်ခွင်ပေါ့နော်ကဘာလုံးပိုလီယိုပျောက်ကင်းမှုကနီးနီးကြွက်ကြွက်အချိန်ကိုရောက်နေပြီဒါပေမဲ့ပြီးခဲ့တဲ့ကိုဗစ်ကယောဂဖြစ်လာတဲ့ခါကျတော့တခါခွဲဈေးထုတ်လုပ်ငန်းတွေလည်းတော်တော်လေးထိခိုက်ကုန်တယ်အဲ့တော့နည်းနည်းလေးပြန်ဝေးသွားတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီအားကိုမကြခင်မှာရရှိမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ကာကွယ်ဆေးကအကျိုးရှိတယ်ပေါ့ဆရာနော
်ကာကွယ်ဆေးရဲ့အကျိုးတွေကအပြစ်တက်ဆိုတော့အများကြီးအားလုံးပါတယ်ကာကွယ်ဆေးကအပြစ်နေနေဆိုလို့ရှိရင်တော့အများသောဖြင့်အများဆုံးဖြစ်တာပါလေဆိုထိုးတဲ့နေရာမှာနာတယ်ရောင်ရမ်းတယ်နည်းနည်းဖျားတယ်ပေါ့နော်ဒါပဲရှိတယ်ဒီပြင်းပြင်းထန်ထန်တွေးမတည့်တာပေါ့ဆရီးယားလက်ကျူပြီးအချင်းဆိုတာကတော်တော်ကိုရှားတယ်တန်းတယောက်လောက်ဖြစ်နိုင်တယ်အမှန်အလိုဖြစ်တဲ့အခါကျလည်းကျွန်တော်တို့ကဆေးထုတ်ပြီးတဲ့ဆရာဝန်ဆရာမတွေကဒါကိုဘယ်လိုခိုင်တယ်ဖြေရှင်းရမလဲဆိုတာလေ့ကျင့်သင်ကြားပေးထားပြီးသားပဲလေနော်အဲ့တော့ဒီကာဝယ်ဆေးရဲ့အပြစ်ကမဆိုးသလောက်ပဲရှိတယ်အကျိုးကတော့ဒီကာဝယ်ဆေးထုတ်လိုက်ခြင်းအပြင်ကျွန်တော်တို့ရဲ့ရှင်တော်ကဒုက္ခအများကြီးပေးခဲ့တဲ့ကုသရောဂါတွေပေါ့ဗျာဥပမာဆိုလို့ရှိရင်ကြောက်ရောဂါဆိုပါပြောက်သွားပြီပိုလီယိုကြောသေးဆိုအမေရိကန်သမ္မတတယောက်တောင်ဖြစ်သေးတယ်လေအဲ့လိုမျိုးရောဂါတွေကလူတွေကိုဒုက္ခပေးခဲ့တာအဲ့ဒါလည်းတော်တော်လေးနည်းသွားပြီဒီနော်ဆိုလို့ရှိရင်ဒီယာလီတုတ်ခွေးဖြစ်တဲ့အချိန်မှာတာမောများကပြည်တယ်ဒါတွေလည်းရောသွားတယ်ဒီကာဝယ်ဝက်သက်တိုက်တိုးဆိုတဲ့ကျွန်တော်လေးဒုက္ခပြည်တာတွေကနည်းလာပါအဲ့တော့ကာဝယ်ဈေးနဲ့ကာဝယ်လို့ရတဲ့ယောဂတွေကတော်တော်များများကတော်တော်လေးထိန်းသိမ်းလာနိုင်တယ်ပေါ့ ကာဝယ်ဈေးမှာတစ်ဒေါ်လာယနေ့ညွန့်နိုင်အကျိုးမြတ်က20ဒေါ်လာတိရတယ်ဆိုရဲသူတင်နာတွေရှိပါဟုတ်ကဲ့ဆရာကြီးနောက်ရောဒီကာဝယ်ဈေးဆိုင်ရာလေ့လာသူတည်တနာတွေ့ရှိထားတာလို့ရှိသေးလားဆရာကြီးအဲ့ကာဝယ်ဈေးတွေကျွန်တော်ကတီထွန်ဖော်ထုတ်ပြီးတဲ့နောက်မှာဒီတိုင်းထားလာမို့ကာဝယ်ဈေးထုတ်ပြီးရင်ဘာတွေထိခိုက်ပြောင်းလဲတာရှိလဲထူးခြားတဲ့ထိခိုက်ပြောင်းလဲမှုတွေရှိသလားဆိ ထူးခြားတဲ့ဒီအပြစ်မတွေ့ရပါဘူး။တစ်နှစ်တစ်နှစ်ကိုတာမောင်းများသာတော့အမေရိကန်ကလေးငယ်တွေကာကွယ်ဆေးရနေတယ်။အဲလိုပဲကမ္ဘာမှာလည်းတာမောင်းများသာတော့ကလေးတွေကကာကွယ်ဆေးရနေပါလေ။အဲလိုရတဲ့အချိန်မှာဒီမလိုလားတဲ့အပြစ်ကတော်တော်ကြီးဝင်နေတယ်ဆိုတာတွေ့ရပါတယ်။အဲ့ကြောင့်ဒါလေးကအနေနဲ့ကင်းပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဆေးကကျွန်တော်ဒီကိုဗစ်ကာကွယ်ဆေးအခုနောက်ဆုံးအနေထားကလွယ်လို့ပေါ့နော်တော်တော်များများမှာတော့ဒီကလေးငယ်လေးတွေကနေပြီးတော့စထိုးရတာကိုတွေ့ရပါတယ်ဆရာကြီးဘာကြောင့်အဲ့လိုမျိုးထိုးရတာလဲဆရာ
ဟောကလေးတွေကတချို့ကူးဆက်ရောဂါတွေကဒီငယ်ရွယ်တဲ့ကလေးကစားပြီးတော့ဖြစ်တယ်ပေါ့နော်အဲ့ကြတော့သူကဒီအထိုးဝဲထားလို့ရှိရင်ဒီကလေးတွေကဟိုမှာမွေးခင်းစားကလေးတွေပါလိမ့်မှာခန္ဓာကိုယ်ကူကာစနစ်ကမှတိတ်ပြီးတော့မဖုံမြိုလေးဘူးပေါ့အဲကြတော့သူတို့မှာယောဂတွေကိုဆက်လို့ရှိရင်ပိုလဲဖြစ်ပွားနိုင်တယ်ပိုပြီးတော့လည်းပြင်းထန်နိုင်တယ်ပေါ့နော်အဲကြတဲ့ခါကျတော့ငယ်လေးကလေးကကာဝယ်ဆေးထုတ်ဖို့အရေးကြီးလေးပါပဲဒါမှကိုဗစ်လိုယောဂမျိုးကတော့နည်းနည်းကွာခြားတယ်ပေါ့နော်ကိုဗစ်ကတော့လူကြီးမှပိုပြီးတော့ထိခိုက်ဆုံးရှုံးမှုများတယ်ပြင်းထန်မှုများတယ်ပေါ့နော်အခုကိုဗစ်ကိုကြည့်လဲကျွန်တော်တို့ကဒီကိုဗစ်မှာကိုဗစ်ကယောဂအဆုံးသတ်သွားတာကကာဝယ်ဆေးထလာမှဖြစ်တယ်နိုင်နေတဲ့ကာဝယ်ဆေးရလာပြီးထိရောက်တဲ့ကာဝယ်ဆေးရလာတယ်နဲ့မြတ်ဒီကာယောဂရဲ့ပြည့်နှံ့မှုထိမ့်သိမ်းလို့အများဆုံးရလာတော့
ပေါ့နော်ဟုတ်ကဲ့ဆရာကြီးဟိုတချို့ကာဝယ်ဆေးတော်တော်များများမှာပြန်ပြန်ပြီးတော့ဒီကလေးငယ်လေးတွေဟိုထပ်ဆောင်ထိုးရတယ်ပေါ့နော်ကိုယ့်ဘက်မှာလည်းထပ်ထိုးရတယ်လို့ပဲဘာကြောင့်အဲ့လိုမျိုးထိုးရလဲဆရာ
ဟုတ်ကဲ့ဒါပါလို့ဆိုတော့ဒီကာဝယ်ဆေးတွေကယောဂအပြော့စားဖြစ်စေတယ်ပေါ့ဗျာကာဝယ်ဆေးမှာဒီယောဂပိုးကိုပြော့အောင်လုပ်ပြီးဖြစ်ဖြစ်ယောဂကိုတည်အောင်လုပ်ပြီးဖြစ်ဖြစ်ဘုမို့ယောဂပွေးရဲ့အစိတ်ပိုင်းလေးတရက်ကိုယူပြီးတော့ဖြစ်ဖြစ်ဘုမို့လည်းခုနောက်ပိုင်းမှာတော့ယောဂပွေးရဲ့အစိတ်ပိုင်းနဲ့တူတဲ့အမျိုးပေါ့နော် recombinant DNA ဆိုတော့ပြန်လည်းတည်ဆောက်ယူပြီးတော့ဖြစ်ဖြစ်ထိုးပေးတာတိုက်ပေးတာဖြစ်ပါတယ်အဲ့လိုတိုက်လိုက်တော့ယောဂအပြော့စားပုံစံလေးဖြစ်ပြီးတော့လူကခန္ဓာရာလူထဲမှာရှိလာပေါ့ဒါပေမဲ့ဒီခန္ဓာရာကဒီကားလေးကြလဲကြာရှည်မခံဘူးပေါ့ဥပမာ၄နှစ်ကြာခါပြန်ရော့သွားတယ်ကိုဗစ်ဆိုလည်းခု6လလောက်ဆိုပြန်ရောက်သွားအဲ့ခါကျတော့အားဖြည့်ကာဝယ်ဆေးထိုးရတယ်ပေါ့အဲ့လိုအားဖြည့်ထိုးလိုက်ရင်တော့ငကူရှိတဲ့အများကြီးပို့တော့စတက်သွားဒါမှမဟုတ်ကျွန်တော်တို့လည်းတချို့ယောဂတွေပေါ့ဥမာတုတ်ကွေးယောဂကျတော့ပိုးအကူပြောင်းနေတယ်ဒီဗိုင်းရပ်စ်ပိုးကဒီနှစ်မှာဖြစ်တဲ့ပိုးနဲ့နောက်နှစ်မှာပိုးရှိတဲ့ပိုးကမတူဘူးဘာလို့လဲအရင်နှစ်ဖြစ်တဲ့ပိုးကိုသူကခန္ဓာရေးရှိလဲနောက်တစ်နှစ်ပိုးကိုခန္ဓာရေးမရှိဘူးအဲ့ခါကျတော့ကာဝယ်ဆေးကိုပြန်ပြန်ထိုးရတာရှိပါကျွန်တော်တို့ဒီကလေးမွေးကာသမှာထိုးတဲ့ကလေးစကားဝယ်သေးတယ်တော့ကျွန်တော်အားဖြည့်ကာဝယ်သေးတယ်ထပ်ထပ်ထိုးရတယ်ဒါမှပို့ပြီးတော့ခုကများလာတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီကလေးတွေကြီးမှထိုးရင်ကောထိုးလို့ရလားမရဘူးလားဆရာ
အဲ့ဒါဒီလိုရှိပါတော့ဆိုတော့ငငယ်ထိုးရင်ခန္ဓာရေးငငယ်ရတယ်ပေါ့နော်စောစောလေးရတယ်အဲ့တော့ကြီးမှထိုးလေလေသူကဒီယောဂပိုးတွေကဒီမတိုင်ခင်မှာလည်းထိတွေ့နိုင်တော့ဟိုကမူကြိုထားမှထိုးမယ်ဆိုလို့ရှိရင်မူကြိုမတိုင်ခင်နဲ့သူကပတ်ဝန်းကျင်ကအဖိုးတွေဘွားတွေကလေးတွေသူတွေဒီမားတွေမိဘဘိုးဘွားတွေနဲ့ထိတွေ့နေညီကောင်မောင်နှမတွေနဲ့ထိတွေ့အဲ့တော့ကူးဆက်နိုင်တာပဲလေအဲ့တော့ဒီလိုသဘာဝအဖြစ်ကူးဆက်သွားရင်ယောဂအပိုပြင်းထန်တာပေါ့အဲ့တော့ဒါကိုမရှိဆိုင်နေမှာကျွန်တော်တို့ကဘယ်ယောဂတွေကဘယ်ယောဂမှာဖြစ်တတ်တယ်ဆိုတာကိုတွက်ပြီးတော့ကာဝယ်ဆေးကိုဘယ်ချိန်မှာထိုးရမယ်လို့လုပ်ထားတာလေအဲဒါကြောင့်မို့ဟိုဖြစ်နိုင်ရင်တော့ဒီပတ်မှတ်ထားတဲ့အချိန်တိုင်းတိုင်းထိုးနိုင်တာအကောင်းဆုံးပါတကယ်လို့အဲ့လိုအကြောင်းကြောင်းကြောင်းမထိုးပြဘူးဆိုရင်လည်းတက်နိုင်တော့မှီတဲ့အချိန်မှာပြန်ထိုးရအကောင်းဆုံးပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒါကတော့ကိုဝင်းမင်းအပတ်စဉ်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါကာကွယ်ဆေးအရေးကြီးတဲ့အကြောင်းကိုဆွေးနွေးတင်ပြခဲ့တာပါဆက်လက်ပြီးတော့တိုင်းရင်သတင်းလောအစီအစဉ်ကိုတင်ဆက်ပါအောင်မယ်တပတ်အတွင်းတိုင်းရင်သားဒေသတွေကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြပေးထားတဲ့တိုင်းရင်သတင်းလောအစီအစဉ်ဖြစ်ပါတယ် FVR Fever Winder တဲ့သားတွေကစူးစီးတိဖြတ်တင်ဆက်တာဖြစ်ပါတယ်
စဉ်တင်ဆက်သွားမယ်။တန်ရင်တည်လွာကကျဆိုပါတယ်။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းနောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့အမျိုးသားညီညွတ်ရေးအစိုးရကအခုမဆောင်တဲ့လုပ်ငန်းရှင်တွေကိုအရေးယူသွားမယ်လို့ဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်အဖြစ်ညီနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီရဲ့ရင်ကြားစစ်ရေးကိုယ်စားလှယ်တွေတွဲဆောင်ခဲ့ကြပါတယ်သတင်းလောတွေထဲမှာတော့စစ်အာဏာသိမ်းပြီးနောက်နှစ်နှစ်တာကာလအတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ချင်းလူမျိုး64ယောက်ထပ်မနေတိတ်ဆုံးခဲ့တဲ့ဆိုတဲ့အကြောင်းတွေကိုနားဆင်ကြရမှာပ
ါကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရော့ဘတ်နဲ့အတူတင်ဆက်ပေးသွားမှာပါပညာပေးကာလအပြီးဆုံးလ၄ရက်နေ့နောက်ပိုင်းမှာအခွန်မဆောင်တဲ့လုပ်ငန်းရှင်တွေကိုစတင်အရေးယူသွားတော့မယ်လို့ကလေးပြည်သူရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။စကိုင်းတိုင်းဒေသကြီးကလေးခရိုင်ကလေးမြို့နယ်ထဲအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လမ်းညွှန်ချက်နဲ့ဒေသတွင်းလုပ်ငန်းရှင်တွေကိုအခွန်စနစ်အကြောင်းပညာပေးအစီအစဉ်တွေပြုလုပ်နေပြီလို့ကလေးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပအဖတာဝန်ရှိသူတွေကပြောပါတယ်။ကလေးမြို့နယ်ပအဖရဲ့ထိန်းချုပ်နယ်မြေနဲ့မဟာမိတ်တပ်ဖွဲ့တွေရဲ့ထိန်းချုပ်နယ်မြေတွေထဲအခွန်ရှောင်ထားတဲ့လုပ်ငန်းရှင်တွေကိုကုန်ပစ္စည်းတွေဖြတ်တန်းသွားလာရင်အရေးယူမှာဖြစ်ပြီးလုပ်ငန်းပိတ်သိမ်းတဲ့အထိအရေးယူဆောင်ရွက်သွားမယ်လို့ပြောပါတယ်
စစ်တကအနာသိမ်းပြီးနောက်ပထမဆုံးကြိမ်အဖြစ်ညီနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီရဲ့ရင်ကြားစည်းရေးကိုယ်စားလှယ်တို့ဇွန်လ၁ရက်နေ့ကနေ၃ရက်နေ့အထိရှမ်းပြည်အစီပိုင်းမိုင်းလားမြို့မှာတွေ့ဆုံခဲ့ကြပါတယ်ငင်းချမ်းရေးအတွက်ဆိုပြီးယူနန်ပြည်နယ်နိုင်ငံခြားရေးရာအထူးတန်တမန်မစ္စတာကောပောင်ကကြားဝင်ပေးမှုကြောင့်ညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့ဖြစ်တဲ့ကူကန်တပ်ဖွဲ့ MNDAA တအောင် TNL နဲ့ရခိုင်တပ်တော် AA တို့ကကိုယ်စားလှယ်တို့နဲ့စစ်ကောင်စီလက်အောက်ခံအမျိုးသားစည်းလုံးငင်းရွက်ရေးနဲ့ဆွေးနွေးမှုမြင့်နိုင်ကော်မတီ NSPNC ရို့တွဲဆုံခဲ့ကြတာဖြစ်ပါတယ်ဒီတွဲဆုံမှုမှာမစ္စတာကောပောင်လည်းတရုတ်နိုင်ငံကိုယ်စားလှယ်အဖြစ်ပါဝင်ပါတယ်ညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့ဟာစစ်အာဏာရှင်စနစ်တိုက်ထုတ်ဖို့စစ်ကောင်စီကိုတော်လှန်တိုက်ခိုက်နေတဲ့အဖွဲ့တွေနဲ့ပူးပေါင်းသွားမှာဖြစ်ကြောင်းဇန်နဝါရီလ၁ရက်နေ့ကပဲကြေညာထားတာဖြစ်ပါတယ်
ကယင်ပြည်နယ်မှာနှစ်နှစ်အတွင်းတိုက်ပွဲအကြိမ်ကြီးတထောင်ကျော်ဖြစ်ပွားခဲ့ပြီးစခန်းငယ်ပေါင်း၁၀ခုကျော်ကိုသိမ်းယူနိုင်ခဲ့တယ်လို့စစ်ကောင်စီတပ်ရဲ့လက်နက်မျိုးစုံ600ကျော်ကိုသိမ်းဆီးနိုင်ခဲ့တယ်လို့ကယင်အမျိုးသားများကကွယ်ရေးတပ် KNDF ဥက္ကဋ္ဌခွန်ပီထူးကပြောပါတယ် KNDF ရဲ့နှစ်နှစ်ပြည့်နေ့ဖြစ်တဲ့မေလ31ရက်နေ့ကခွန်ပီထူးပြောဆိုချက်ထဲနှစ်နှစ်တာတိုက်ပွဲအတွင်းသူတို့ဘက်ကတပ်သား153ဦးသေဆုံးခဲ့တယ်လို့ပြောပါတယ်ဒါအပြင်နှစ်နှစ်တာကာလအတွင်းစစ်ကောင်စီလက်အောက်မှာတာဝန်မထမ်းဆောင်လိုတဲ့စစ်သားတွေ108ယောက် CDM ပြုတ်လုလာတယ်လို့လည်း KNDF ကပြောပါတယ်
ကရင်ပြည်နယ်ကြုံတိုးမြို့အခြေဆိုင်စစ်ကောင်စီချင်းမြန်တပ်ရင်းတွေကနေလက်နက်ကြီးနဲ့လူနေရက်ွက်နဲ့ရွာတွေတဲကိုပစ်ခတ်တဲ့အတွက်မေလတဲ့ကော့ကတရွာထဲမှာပဲအရက်သား6ယောက်ထိခိုက်ဒဏ်ရာရရှိပြီးလူနေအိမ်10လုံးထက်မနည်းပျက်စီးခဲ့ရတယ်လို့ KNU တပ်မဟာ6ဒူပလာယာခရိုင်ကသတင်းထုတ်ပြန်ပါတယ်မေလ28ရက်နေ့ကကြုံတိုးမြို့အခြေဆိုင်ခမာယ946တပ်ရင်းကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးနှလုံးကကော့ကရွာထဲပောက်ကွဲခဲ့လို့အသက်15နှစ်အရွယ်ပါဝင်လူငယ်၃ယောက်အသက်58နှစ်အရွယ်အမျိုးသမီးတစ်ယောက်နဲ့နေအိမ်6လုံးပျက်စီးခဲ့ပါတယ်စစ်ကောင်စီရဲ့ဗျူဟာကုန်းရဲစခန်းတွေကို KNU နဲ့ PDF တပ်ဖွဲ့တွေကလည်း drone တွေ drop bomb တွေနဲ့မကြာခဏပစ်ခတ်နေတဲ့အတွက်60မမ87မမ120မမလက်နက်ကြီးတွေနဲ့လက်တုံပြန်လာလို့စစ်ကောင်စီဝါဒဖြန့် Telegram တွေမှာရေးသားထားပါတယ
်ချင်းပြည်နယ်ထန်တလန်မြို့နယ်ဘက်ကစစ်ကောင်စီတပ်ဖွဲ့ကလေကြောင်းကုန်းကြောင်းနဲ့အပြင်ထန်ထိုးစစ်ဆင်တက်ခိုက်နေပြီးချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲလဲပြင်းထန်နေပါတယ်အင်အား200ဝန်းကျင်ခန့်ရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာဟာခါကနေထန်တလန်ဘက်ကိုစစ်ကြောင်းထိုးလာပြီးတဲ့နောက်ချင်းကာကွယ်ရေးတပ်ဖွဲ့တွေခြေကုပ်ယူထားတယ်လို့ယူဆရတဲ့ဟာခါထန်တလန်ကြားနဲ့ထန်တလန်မြို့ပေါ်ကိုမေလ25ရက်နေ့ကစပြီးလေကြောင်းကနေအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့ချင်းအမျိုးသားတပ်ဦး CNF CNA ပြောရေးဆိုခွင့်ရှိသူဆလိုင်းထက်နီကပြောပါတယ်မေလ29ရက်နေ့ကတီမစ်အနီလုံခါနဲ့တီမစ်အောက်ပိုင်းဘက်ကိုလေကြောင်းရောချေလျင်နဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်ဟာခါမြို့ပေါ်ကနေပါလက်နက်ကြီးနဲ့အဆက်မပြတ်လမ်းထုခဲ့ပြီးလေကြောင်းကနေပါဘုံကျဲတိုက်ခိုက်မှုကြောင့်ချင်းကာကွယ်ရေးတပ်ဖွဲ့ဖက်က10ယောက်လောက်ကြာဆုံးမှုရှိခဲ့တယ်လို့ဆိုကြပါတယ်
မူခါဆိုင်ကလုံးမုန်တိုင်းကြောင့်ပျက်စီးသွားတဲ့နေအိမ်ကိုပြုတ်ပြင်ဖို့၊ငွေကျူးရှာသွားတဲ့ရတိတောင်မြို့နယ်ကြောက်စာတန်ရွာကအသက်58နှစ်အရွယ်ဦးမောင်နှုချီမှာဝက်ဝံအကိုက်ခံရတဲ့အတွက်အရေးပေါ်ဆေးရုံတင်လိုက်ရပါတယ်။မေလာ30ရက်နေ့ကတခြားအဖို့တယောက်နဲ့မရူတောင်ကူငွေကျူးရှာသွားတဲ့အချိန်အကိုက်ခံခဲ့ရတဲ့အတွက်မျက်လုံးနဲ့တတောင်စစ်တွေမှာဒဏ်ရာရရှိခဲ့တာဖြစ်တယ်လို့သူရောက်ဖတ်တော်ဆက်သူကပြောပါတယ်။မူခါမုန်တိုင်းတိုက်ခတ်ပြီးနောက်တောတောင်တွေကစားပင်တောက်ပင်တွေပျက်စီးသွားတဲ့အတွက်တောရင်တရိတ်ဆန်တွေလူနေရွာအနားတွေကိုအစာရှာဖို့ရောက်ရှိလာတယ်လို့ဒေသခံတွေကပြောပါတယ်။မေလ28ရက်နေ့ကလည်းရတိတောင်မြို့နယ်ဒုံပတ်ရွာကဥလှမောင်ကြီးစုသူမှာတောင်ရကိုအသွာတောစင်ရိုင်းအနှင်းခံရတဲ့အတွက်သေဆုံးခဲ့ပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။စစ်အာဏာသိမ်းပြီးနောက်နှစ်နှစ်တာအတွင်းစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ချင်းလူမျိုး64ယောက်ထပ်မင်းသေဆုံးခဲ့ရတယ်လို့ချင်းရီးယာအဖွဲ့ချုပ် ICA ကထုတ်ပြန်ပါတယ်။ကိုရော့ဘတ်ကစုစည်းထားပါတယ်။
စစ်ကောင်စီဟာကုခန်တော်လှန်စစ်အားကောင်းတဲ့ချင်းပြည်နယ်မှာစစ်အုပ်ချုပ်ရေးမာရှယ်လော့ကျင်းပပြီးမြေပြင်ထိုးစစ်ဆင်တိုက်ခိုက်မှုတွေအကြီးအကျယ်ဆောင်ရွက်ခဲ့ပေမဲ့မှန်းချက်နဲ့နန်းထွက်မကိုက်ပဲအထိနာပြီးအင်အားချိနဲ့လာတာကြောင့်လေကြောင်းစစ်ကိုတွေကိုပုံမှုအသုံးပြုလာခဲ့တာလို့ချင်းရီးယာဖွဲ့ချုပ် ICA လက်ထောက်ညွှန်ကြားရေးမှူးစလိုက်ဗန်ဆွီဆန်ကပြောပါတယ
်2021မှာကဒီလေကြောင်းနဲ့လာပြော air strike လာလောက်တာကနှစ်ထိန်ပဲရှိတယ်ပြီး2022မှာလည်းအဲ့လောက်မများသေးဘူးဒီ2023မှာကျတော့ဒီလီလာပိုက်ချစ် April လကုံချစ်ကိုအရင်များနေတယ်စစ်ကောင်စီကခြေကျင်နေပေါ့နော်ကုံချောင်းနဲ့လာပြောခြေတက်မယ်ဆိုရင်တို့တို့အရင်အထိခိုက်နဲ့ရှုံရှုံမှုတွေအရင်များတယ်အဲ့ကြောင့်မလို့ဒီလီချောင်းပူမှုတုံးပြုတ်လာတာဖြစ်တယ်
စစ်ကောင်စီတပ်ဖွဲ့ဟာချင်းမျိုးသားတွေနေထိုင်ရာချင်းပြည်နယ်နဲ့ကလေးခရိုင်အတွင်းမှာ2021ခုနှစ်ကနေ2023ခုနှစ်ဧပြီလအထိလေကြောင်းတိုက်ခိုက်မှု89ကြိမ်ထက်မနည်းပြုလုပ်ခဲ့ပြီးအဲ့ဒီလေကြောင်းတိုက်ခိုက်မှုရဲ့80ရာခိုင်နှုန်းကျော်ဟာ2023ခုနှစ်ပထမလေးလပတ်အတွင်းမှာဖြစ်ပွားခဲ့တာလို့ချင်းရီးယားဖွဲ့ချုပ် ICA ရဲ့မေလကုန်ပိုင်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်စစ်ကောင်စီတပ်ဖွဲ့ဟာချင်းမျိုးသားတွေအပေါ်လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရမှာကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်ချင်းလူမျိုး64ယောက်ထဲမှနေတည်ဆုံခဲ့ရပြီးအဲ့ဒီထဲက10ယောက်ကချင်းတော်လိုင်းတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်။ကျန်54ယောက်ကတော့အပြစ်မဲ့တာမန်အယက်သားပြည်သူတွေဖြစ်ကြတယ်လို့ ICA ကဆိုပါတယ်။ဒါဟာစစ်ကောင်စီနေနဲ့အပြစ်ပြဆိုင်ရာလူသားချင်းစာနာထောက်ထားမှုဒလိထုံနှံဥပဒေရဲ့အယက်သားတွေနဲ့တိုက်ပွဲဝင်စစ်သည်တွေအကြားခွဲခြားခြင်းစီမင်းစည်းကမ်းတွေကိုတွေ့ဖြေပြီးတိုက်ခိုက်နေတာလို့ Slivan Swisan ကဆက်ပြောပါတယ
်။အရင်ကမလုတ်တင်တဲ့လုပ်ရမျိုးပါ။ဒီနဲ့ဘုံသွားချေးတဲ့အဲ့မှာဥရင်တွေရောဒီအပြစ်မဲ့ပြည်သူလူထုတွေရောအများကြီးတည်ဆုံခဲ့ရတယ်ပေါ့နော်ဆိုတော့ဒီဟာဒီကျွန်တော်ဒီ international humanitarian law အနေနဲ့ကျွန်တော်တို့ပြန်ကြည့်မယ်ဆိုတာကဒီပြည်သူလူထုတွေရှိတဲ့နေရာကိုပင်ပတ်တိုင်းရဆောက်ဦးပင်စာတင်ကြောင်းတွေကို target ထားပြီးတိုက်ပွဲမလုပ်ရဘူးဆိုတဲ့ဟာတွေပါတယ်ဆိုတော့တို့ဒီဒီ international customary humanitarian law ကိုလုံးလုံးကြီးကိုချိုးဖောက်လိုက်တာဖြစ်တယ်
စစ်ကောင်စီတပ်နဲ့ချင်းတော်လှန်ရေးတပ်ဖွဲ့တွေအကြားနှစ်နှစ်အတွင်းတိုက်ပွဲပေါင်းအကြိမ်800ကျော်ဖြစ်ပွားခဲ့ပြီးချင်းပြည်နယ်ဟာမြန်မာနိုင်ငံမှာတိုက်ပွဲဖြစ်ပွားမှုတတိယအများဆုံးဒေသဖြစ်တယ်လို့ချင်းရီးယားဖွဲ့ချုပ်ကဆိုပါတယ်ခင်ဗျာ
ရှမ်းပြည်နယ်အရှေ့ပိုင်းထိုင်းမြန်မာနယ်စပ်တက်ချီလိမ်မြို့လွစထုံတောင်ချေမှာရှိတဲ့ကြောက်မီသွေးသုံးထုံးဖို့ဆက်ယုံပြန်လည်ပတ်နေမှုကြောင့်အနံဆိုးတွေထွက်လာပြီးတက်ချီလိမ်မြို့ရောထိုင်းဘက်ချမ်းကမဲဆိုင်ဒေသခံတွေပါကျန်းမာရေးထိခိုက်နေကြပါတယ်နေဆက်မျိုးနှမျိုးကဒေတာကန်တွေကရက်တန့်ဖို့အချိန်ချင်းတောင်းဆိုကြပေမဲ့အဲ့ဒီဆက်ယုံကဆက်ပြီးလဲပတ်နေပါ रे ဒီအကြောင်းကိုတော့နမ်ဟောင်ကတင်ဆက်ပေးပါမယ်ရှင
်တချင်လိမ့်မြုတ်ခန်နေရောမင်းဆိုင်မြုတ်ခန်နေကပါဆက်ယုံလဲပတ်မှုရက်တန့်ပေးဖို့တောင်းဆိုမှုကြောင့်စစ်ဆေးမှုတွေပြုတ်လုပ်ပြီး2022နိုဝင်ဘာလကနေအခုနှစ်ဖေဖော်ဝါရီလအထိရက်တန့်သွားတဲ့တချင်လိမ့်မြုတ်ကြောက်မီတွေစွမ်းအင်သုံးထုံးဖို့ဆက်ယုံဟာမေလစာမိုင်းကအခုချိန်အထိတရက်မှမနာပဲပြန်လဲလဲပတ်နေပါတယ်ဒီလိုပြန်လဲလဲပတ်နေတာကြောင့်လေသိရအရက်ကဒေတာခံတွေအတွက်ကျန်းမာရေးထိခိုက်နေတယ်လို့တချင်လိမ့်မြုတ်ခန်နန်းနန်းကအခုလိုပြောပါတယ
်ပေါင်ကုန်ဘောမှာစောက်ထားဆိုလေလေပိုက်နေအဲ့ဒီမျိုးဆိုလိုက်ပြီးဆိုရင်အနံ့လည်းည9နာရီရနေစပြီးတော့အညလုံးအနံ့နေရနေပထမပေါင်းဖွင့်လိုက်ပြီးဆိုရင်အနံ့တန်းကိုဝင်လာတော့အဲ့လိုထိုးဝင်လာလေအနံ့လည်းဆူဆူပြီးတော့ရှူမြင်နဲ့ချက်ချင်းကောင်းကြိုက်လာတယ်လို့အဲ့လိုမျိုးဖြစ်လာလေတကားပြန်မနေနေရအိမ်
လီတိုက်ရအရက်အတိုင်းပါသွားတဲ့မိခိုအနှံဆိုးတွေကြောင့်နေရာကနေပြောင်းရွှေ့ကြတာမျိုးမရှိသေးပေမဲ့တက်ကြီးရွယ်အိုတွေကလေးတငယ်တွေကိုဝန်တယ်တွေနဲ့ယောဂအခန်းရှိသူတွေအတွက်ခေါင်းကိုက်တာအသက်ရှူကြတာနှာခေါင်းသွေးယိုတာတွေဖြစ်တယ်လို့တာချေလိပ်မြို့နေလတာအရွယ်ကလေးမိခင်တယောက်ကပြောပါတယ်လွယ်စထုံရွာနေမိခိုတန်တဲ့တေဒခန့်မျိုးသားတယောက်ကလည်းအခုလိုပြောပါတယ်
ပန်းရှိတယ်လို့ဆိုတာမသိအောင်တေးနေအဲဒီဖွဲ့စီရမယ်အဲ့လိုမျိုးပဲကြည့်တယ်ကြည့်ရတယ်။ဟိုပန်းကွန်မြူနီယာဟိုပန်းဖွဲ့လို့ပြောတော့လေ။အဲမှာဝီလိုလည်းမရောက်ဘူး။ရှင်းတော့ကျွန်တော်ကနိုင်တယ်ဘုမတော်ပြောတော့သူကအာနိပညာတိလောက်ထားတယ်တဲ့။နိပညာဟိုမိခိုခေါ်နိုင်ရောအောက်ဘက်မှာစိုက်ထားဘုမကျွန်တော်တို့တော့ကြည့်တော့အဲမှာရောက်လာနိုင်တာပဲ။ဘာမှမထူးဘူး။
ဒီဆက်ယုံအဝင်ထွက်လာနေကလည်းဆက်ယုံသုံးကုန်ကျန်းပစ္စည်းတင်ကားတွေယင်ကြီးတွေဝင်ထွက်သွားလာနေတာကြောင့်နှွေရတီမှာဖုန်ထပြီးမိုးချချိန်ဆိုရင်မသွားလာနိုင်တဲ့အထိဘွတ်ထတယ်လို့သရခန်တွေကပြောပါတယ်ထုံးခိုကြောင့်ဆိုးကျိုးခံစားရတဲ့ရွာတွေကတော့တချီလိပ်မြို့ကလွိုက်စထုံရွာဝင်းဝရွာဖာတီမာကုန်းရွာနဲ့မင်းဟိုင်းအုပ်စုဝင်ရွာတွေအပြင်မြို့တွင်းရပ်ကွက်တွေဖြစ်တဲ့ဘာဆက်ရွာဆန်ဆိုင်ကပါလျံဝင်းကဲမေခေါရွာတွေကရွာသားတွေဖြစ်ကြပါတယ်။လေပြင်းတဲ့နေ့ဆိုရင်အနံ့ဆိုးတွေဟာထိုင်းနိုင်ငံဖက်ကြားအထိရောက်တယ်လို့ဆိုကြပါတယ်
။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။အမျိုးသားညီညွတ်ရေးအစိုးရ NUG ကအခွင့်မဆောင်တဲ့လုပ်ငန်းရှင်တွေကိုအရေးယူသွားမယ်လို့ဆိုပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပထမဆုံးအကြိမ်အဖြစ်ညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီရဲ့ရင်ကြားစစ်ရေးကိုယ်စားလှယ်တို့ကြားတွေ့ဆုံခဲ့ကြပါတယ်။
သရရှင်တွေခုနားဆင်နေကြကြတာကတော့နေဆက်တီတာကတိုင်းသားသတင်းနောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမိပ
ါ။ဒါကတော့ Fever Wine Dot သားတွေအပတ်စဉ်တင်ပြတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VO ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ
်။ရုရှားတပ်တွေရဲ့ချစ်သပရင်းနဲ့အာယုံမတက်ခင်ယူကရိန်းမြို့တော်ခီယက်ကိုပြစ်မှတ်ထားတိုက်ခိုက်မှုကနေအသက်6နှစ်တမိနဲ့မိခင်အပါဝင်3ဦးနဲ့မင်းသေးဆုံးပြီးတော့16ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။တချိန်ထဲမှာပဲယူကရိန်းအတွက်လေကြောင်းကာကွယ်စနစ်တွေနဲ့လက်နက်ခင်းရံတွေပါဝင်အမေရိကန်ဆွေးအပေးတဲ့ဒေါ်လာတန်း300အကူအညီအတွက်ကျေးဇူးတင်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကပြောကြားခဲ့ပါတယ်။ကမ္ဘာမိုးလေဝသအဖွဲ့ WMO ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်တဲ့အာဂျင်တီးနားနိုင်ငံကမိုးလေဝသပညာရှင်ဆက်လက်ဆော်လိုကိုအဖွဲ့ရဲ့အတွေ့အမှုချုပ်အဖြစ်နဲ့ခန့်လိုက်ပါပြီ။ဂျနီဗာမှာကျင်းပတဲ့ကမ္ဘာမိုးလေဝသဆိုင်ရာညီလာခံမှအဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံကဆော်လိုကိုရွေးချယ်တင်ရောက်ခဲ့တာဖြစ်ကြောင်းWMO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူကလာမယ့်2024 January ကစပြီးကုလသမဂ္ဂရဲ့မူလဝတ္ထဌာနအကြီးအကဲဖြစ်တာဝန်ထမ်းဆောင်တော့မှာဖြစ်ပါတယ်။ဆူဒန်နိုင်ငံမှာအာဏာသိမ်းရမှာပါဝင်တဲ့ဆူဒန်စစ်တပ်နဲ့ RSF တပ်တွေကြားရထားတဲ့ပြစ်ခတ်ရဆေးသဘောတူညီချက်ကိုချိုးဖောက်သူတွေကိုအမေရိကန်အစိုးရကချက်တပြင်းနေမှာစီးပွားရေးနဲ့ခီးတွားကန့်သတ်မှုတွေချမှတ်ပြီးတော့အရေးယူလိုက်ပါတယ်။သဘောတူညီချက်ချိုးဖောက်မှုတွေနှစ်ဖက်အပြန်အလှန်ဖြစ်တင်နေကြတာကြောင့်ဆူဒန်စစ်တပ်ဗိုလ်ချုပ်ကြီးအဒယ်ဖာတာအယ်ဘူဟန်နဲ့ RSF အကြီးအကဲဗိုလ်ချုပ်ကြီးမဟာမတ်ဟမ်ဒန်ဒါဂါလိုတို့နှုတ်ဆက်လုံးကိုသူတို့နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေအတွက်ဒဏ်ခတ်အရေးယူကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ခဲ့တာပါမီလာလေမှာချက်ရောက်ခဲ့တဲ့မုန်ခါမုန်တိုင်းတန်ခမ်းရတဲ့ဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အရေးပေါ်ကယ်ဆယ်အကူအညီရန်ပုံငွေဖြင့်ဒေါ်လာ3သန်းချထားပေးလိုက်တယ်လို့ကုလသမဂ္ဂတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရက်ကချက်တဘရီနေမှာပြောကြားလိုက်ပါတယ
်။တရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဇူဘဲအထာရဲ့နဲ့ရော့ဘက်ကလင်းတို့ဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနာသောတာရှင်တွေအတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်မြမပြည်သူများလည်းဘေးရန်တွေကင်းဝေးကြပါစေ။ကျွန်တော်ကတော့ဇော်မိုးကျပါခင်ဗျာ။
This program has come to you from the Voice of America, Washington.